Welcome to the Voice of America in Burmese.
မင်္ဂလာညညပြကြပါလိမ့်ခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်မတ်လ18ရက်တရင်းခွင်နေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းလွန်မီတာ1925 32နဲ့လိုင်းလက်190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်မဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျမသင်္ကီထိုက်ပါရှင်။ဆီးရီးယားနိုင်ငံအဖရင်မြို့ကိုတူရကီတပ်ဖွဲ့တွေထိန်းချုပ်ထားပြီလို့တူရကီသမ္မတကပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံမှာတော့သမ္မတရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပြီးလက်ရှိသမ္မတဗလာဒီမီယာပူတင်မဲ့အနိုင်ရမဲ့အခြေအနေရှိနေပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဆီဒနီမြို့မှာကျင်းပပြီးစီးသွားတဲ့ဩစတြေးလျအာဆီယံထိပ်သီးညီလာခံမှာရခိုင်အရေးနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကိုတိုက်တွန်းဆွေးနွေးကြကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောကြပါတယ
် The we discussed the situation in Rakhine State considerable length today and Aung San Suu Kyi addressed the matter at comprehensively at some
ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တမ်ဘူးပြောကြားသွားတာပါသတင်းတွေအပြီးတင်ပြပါမယ်ဒီအကြောင်းနဲ့တူမြန်မာရေးရဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှာထူးခြားဆန်းပြသတင်းတွေကိုလည်းတင်ဆက်အောင်မှာပါအခုတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါဦးဗျာ
။ Syria နိုင်ငံ Afrin မြို့လေကို Turkey တပ်ဖွဲ့တွေနဲ့မဟာမိတ် Syria လက်နက်ကိုင်တပ်တွေကအပြည့်အဝထိန်းချုပ်ထားပြီးမြို့မှာ Turkey အလံကိုလွှင့်ထူထားပြီးလို့ Turkey သမ္မတ Recep Tayyip Erdoğan ကပြောဆိုလိုက်ပါတယ်။YPG ကလူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေဆုတ်ခွာသွားပြီဖြစ်တဲ့ Afrin မြို့တဲကိုဒီကနေ့တနင်္ဂနွေနေ့မနေ့လင်းအားကြီးအချိန်မှာဝင်ရောက်ခဲ့ကြောင်းတူရကီထောက်ပံ့ထားတဲ့ဆီးရီးယားသဘုံတိုက်ခိုက်ရေးသမားတွေရဲ့ပြောခွင့်ရကအစောပိုင်းမှာပြောဆိုထားတာကိုတော့ Reuters သတင်းကဖော်ပြထားပါတယ်။ Afrin မြို့ကနေပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကစလို့အိုးအိမ်ဆုတ်ခွာထွက်ပြေးသူတသိန်းခွဲကျော်ရှိနေပြီလို့မနေ့စနေနေ့မှာ Britain အခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။တရကီစစ်လေရင်တွေနောက်လက်နက်ကြီးတွေနဲ့အဖရင်မြို့ကိုညာလုံးပေါက်တိုက်ခတ်ခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။တချိန်တည်းမှာပဲဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်အနီးကဂူတာအရှေ့ပိုင်းဒေသကနေဒီကနေ့လူပေါင်း2000လောက်ထွက်ပြေးခဲ့ကြတယ်လို့လည်းရုရှားမီဒီယာကဖော်ပြထားပါတယ်ရှင်
။ရုရှားနိုင်ငံမှာတော့ရွေးကောက်ပွဲတွေဒီကနေ့ကျင်းပနေပြီးတော့ရုရှားပြည်သူတွေလည်းမဲယုံတွေကိုတွားရောက်မဲပေးနေကြပါတယ်။ဒီရွေးကောက်ပွဲမှာလည်းရှိသမ္မတဗလာဒီမီယာပူတင်မဲ့အနိုင်ရပြီးသမ္မတအဖြစ်ဆက်ရှိသွားဖို့တရားသလောက်လည်းရှိနေပါတယ်။ဒီရွေးကောက်ပွဲမှာမစ္စတာပူတင်နဲ့အပြိုင်ကိုယ်စားလှယ်လောင်း9ရက်ဝင်ပြိုင်ကြပြီမဲ့ဘယ်သူကမှတော့မစ္စတာပူတင်ရဲ့သမ္မတနေရာကိုယူနိုင်လောက်တဲ့အထိစိန်ခေါ်နိုင်တဲ့အနေထားတော့မရှိကြပါဘူး။သမ္မတပူတင်အနေနဲ့မဲရီအတွက်ရာဂိုင်နှုန်း90ကျော်ရရှိလိမ့်မယ်လို့ခန့်မှန်းနေကြပြီးတော့သူ့ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကတော့80ရာဂိုင်နှုန်းလောက်ရမယ်လို့မျှော်လင့်နေပါတယ်။ရွေးကောက်ပွဲကိုရုရှားနိုင်ငံသား109တန်းမဲပေးဖို့မှတ်ပုံတင်ထားပြီးတော့စိုးရပိုင်းလူလူစစ်တမ်းကောက်ယူမှုအရာတော့မဲဆန္ဒရှင်87ရာဂိုင်းနှုန်းလောက်မဲပေးကြလိမ့်မယ်လို့ခန့်မှန်းပါတယ်။ဒါပေမဲ့လည်းရုရှားနိုင်ငံကစိုးရမဟုတ်တဲ့လေဘာဒါသူရိနောက်အဖွဲ့ကပြီးခဲ့တဲ့ဒီဇင်ဘာလမှာကောက်ယူခဲ့တဲ့လူလူစစ်တမ်းမှာတော့မဲဆန္ဒရှင်58ရာဂိုင်းနှုန်းဒီရွေးကောက်ပွဲကိုသပိတ်မောက်ဖို့စီစဉ်ထားတယ်လို့ဖော်ပြနေပါတယ်။သမ္မတပူတင်ရဲ့အဓိကပြိုင်ဘက်တိုက်ခန့်ကောင်းဆောင်အလက်ဆီနဗယ်နီကိုတော့ဒီဇင်ဘာလတုန်းကငွေကြေးအလွဲသုံးစားပြုလုပ်မှုနဲ့ပြစ်ဒဏ်ချမှတ်ခဲ့တာကြောင့်ဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခွင့်မရခဲ့ပဲနဗယ်နီကတော့သူ့ကိုဒီလိုပြစ်ဒဏ်ချမှတ်တာဟာရွေးကောက်ပွဲမှာသူမပြိုင်နိုင်အောင်နိုင်ငံရေးအရာယူရချက်ရှိလုပ်ခဲ့တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
ရုရှားဆိုရက်ကဗြိတိန်သံတမန်23ဦးကိုနိုင်ငံတွင်းကနေထွက်သွားဖို့ကြေညာချက်နဲ့အတူဗြိတိန်မြေပေါ်မှာရုရှားသရှိုးဟောင်းကိုအစိတ်ခတ်မှုနဲ့ပတ်သက်ပြီးဗြိတိန်နဲ့ရုရှားကြားမနစ်စနေနေ့ကတင်းမာမှုတွေတိုးခဲ့ပါတယ်။ရုရှားတရှုကိုခတ်ခဲ့တဲ့အစ်စ်ရဲ့အရင်မြင့်နဲ့ပတ်သက်ပြီးလဲရုရှားနိုင်ငံသားရေးဌာနကအယူအဆတစ်ခုကိုထုတ်ဖော်ပြောဆိုပါတယ်။နိုဗစ်ချော့ဓာတုအစ်စ်ရဲ့မူရင်းဖြစ်နိုင်ခြင်းအဖြစ်ဥရောပနိုင်ငံ၄ခုကိုရုရှားနိုင်ငံသားရေးဝန်ကြီးဌာနကစင်ပြုစုဖော်ပြတာပါ။ဒီစီးရဲ့ထိတ်ဆုံးမှာဗြိတိန်နိုင်ငံကိုထည့်ထားပြီးတခြားနိုင်ငံ၃ခုကတော့ Slovakia, Czech, သမ္မတနိုင်ငံနဲ့ Sweden နိုင်ငံတို့ကိုထည့်သွင်းထားပါတယ်။နိုဗစ်ချော့ဓာတုအစိတ်ကိုဗြိတိန်နိုင်ငံနဲ့အတူစီးရင်ထဲမှာပါတဲ့နိုင်ငံ၃ခုတို့ကအသေးအချာသုတေသနလုပ်ခဲ့တာလို့ရုရှားနိုင်ငံခြားရေးဌာနပြောခွင့်ရမာရီယာဇာခါရော့ကရုရှားနိုင်ငံပိုင်ရုပ်သံနဲ့ဒီကနေ့တနင်္ဂနွေနေ့ညနေခင်းတွေ့ဆုံမေးမြန်းခန်းမှာပြောဆိုထားတာပါ။ဒ ဒါပေမဲ့ဒီပြောဆိုချက်နဲ့ပတ်သက်ပြီးခိုင်မာတဲ့သက်သေအထောက်အထားတွေကိုတော့သူမကပြောဆိုမသွားပါဘူး။ရုရှားနိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရရဲ့ဓာတ်တုအစစ်ရဲ့ပင်းရင်းနဲ့ပတ်သက်ပြီးပြောဆိုချက်ဟာအခြေအမြစ်မရှိဘူးလို့ချက်နိုင်ငံသား၏ဝန်ကြီးကပြောဆိုပေးချလိုက်ပါတယ်ရှင်
။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ဟာဆွီဒင်သံတမန်အနေနဲ့၃ရက်ကြာဆွေးနွေးခဲ့ပြီးတဲ့နောက်ဒီထဲကအကြီးတန်းသံတမန်တဦးဟာအမေရိကန်သံတမန်ဟောင်းနေနဲ့တွေ့ဆုံဖို့အတွက်ဖင်လန်နိုင်ငံကိုသွားနေတယ်လို့တောင်ကိုရီးယားဆိုရပိုင်းမီဒီယာကဒီကနေ့မှပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့မြောက်အမေရိကတိုက်ဆိုင်ရာဒုတိယညင်ကြေးမှုချုပ်ချိုကန်အီဟာတရုတ်နိုင်ငံဘေကျင်းမြို့နိုင်ငံတကာလေဆိပ်ကနေဖင်လန်နိုင်ငံကိုသွားမဲ့လေယာဉ်ပေါ်ကိုတက်သွားတာတွေ့လိုက်ရတယ်လို့ယွန်ဟပ်သတင်းအေဂျင်စီကပြောပါတယ်။တနမန်ရင်သတင်းရက်ကွက်ဒီဆိုရတော့တောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်တန်မဟောင်းကက်သလင်းစတီဗန်ဟာချိုနဲ့တွေ့မဲ့အမေရိကန်တန်တမန်ဟောင်းနေတဲ့မှာတူပါဝင်ဖြစ်တယ်လို့ဆိုပါတယ်။ဒါပြင်မြောက်ကိုရီးယားတန်တမန်ဟာတောင်ကိုရီးယားဆိုရတဲ့ကလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေနဲ့လည်းတွေ့ဆုံဆွေးနွေးသွားဖို့ရှိနေတယ်လို့ခန့်မှန်းထားပါတယ်။ဖင်လန်နိုင်ငံကတန်တမန်ရေးဆွေးနွေးပွဲအတွင်းမှာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးကိစ္စဧပြီလမှာပြုလုပ်ဖို့ရည်တမှတ်ထားတဲ့ကိုရီးယားနိုင်ငံထိပ်သီးဆွေးနွေးပွဲနဲ့မေလမှာပြုလုပ်ဖို့ခန့်မှန်းနေကြတဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကိစ္စတွေနဲ့ပတ်သက်ပြီးတော့အမြင်သဘောထားတွေကိုဆွေးနွေးဖလှယ်ကြမှာဖြစ်ပါတယ်ခင်ဗျာ။
အတန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရွေးမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အရှေ့တောင်အရှနိုင်ငံများအသင်းအာဆီယံနဲ့ဩစတြေးလျတို့ရဲ့အသုံးပြုကြအထူးထိပ်သီးဆွေးနွေးပွဲအတွင်းအဓိကထားဆွေးနွေးခဲ့ကြတဲ့ကိစ္စတွေထဲမှာရခိုင်ပြည်နယ်ကနေလူပေါင်းသိန်းနဲ့ချီထွက်ပြေးရတဲ့ကိစ္စလည်းပါဝင်ခဲ့ပါတယ်။ဩစတြေးလျဝန်ကြီးချုပ်မာကွန်တန်ဘူလ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာတော့အာဆီယံနဲ့တခြားနိုင်ငံတွေဘက်ကနေလူသားချင်းစာနာထောက်ထားမှုနဲ့စွန့်ရီမြင့်တင်ရေးရှုထောင့်ကနေအကူအညီပေးထောက်ပံ့ရေးကိုဒေါအောင်ဆန်းစုကြည်ကကြိုးပမ်းခဲ့တယ်လို့ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံတွင်လက်ရှိဖြစ်နေတဲ့အခြေအနေပေါ်အိနီးချင်းနိုင်ငံတွေဘက်ကလည်းစိုးရိမ်နေအကြောင်းဒါပေမဲ့အာဆီယံအနေနဲ့ဂျားဝင်ဆောင်ရွက်ရေးဖိအားပေးဆောင်ရွက်နိုင်မှာမဟုတ်ဘူးလို့အာဆီယံရဲ့အလှည့်ကြဥက္ကဋ္ဌစင်ကာပူဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့ဥယျာဉ်စွန့်ခွာထွက်ပြေးချရသူတွေအတွက်လူသားချင်းထောက်ထားမှုအကူအညီတွေထောက်ပံ့ရေးနဲ့ပြည်ပခန့်ကိုအဆုံးသတ်နိုင်ရေးရေရှည်ဖြည့်ရှင်းချက်တရက်ထွက်ပေါ်လာဖို့ထောက်ခံဆောင်ရွက်သွားမယ်လို့ဩစတြေးလျနဲ့အာဆီယံအဖွဲ့ကြီးတို့ကပြောဆိုသွားပါတယ်ရှင်
။လက်ရှိတရုတ်ဝန်ကြီးချုပ်လီခါချန်ကိုဝန်ကြီးချုပ်အဖြစ်ဒီကနေ့တနင်္ဂနွေနေ့မှာတရုတ်ပြည်သူ့လွှတ်တော်အစည်းအဝေးကထပ်ပြီးတော့ရွေးကောက်တင်မြှောက်လိုက်ပါတယ်။အခုကျင်းပနေတဲ့လွှတ်တော်ရွေးကောက်ပွဲအတွင်းမှာပဲလီခါချန်ကိုဝန်ကြီးချုပ်အဖြစ်တင်မြှောက်တဲ့ပထမဆုံးသောသမ္မတအမိန့်ကိုသမ္မတအသစ်ဖြစ်ရွေးကောက်ခံရတဲ့သမ္မတရှီကျင့်ဖြင်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။လီခါချန်ကိုဝန်ကြီးချုပ်အဖြစ်ရွေးကောက်တင်မြှောက်ကြောင်းကြေညာချက်အပြီးမှာတော့တရုတ်ပြည်သူ့ခမ်းမဆောင်ကြီးအတွက်မှလက်ခုပ်တန်းနေကြမှာပဲဝန်ကြီးချုပ်လီခါချန်နဲ့သမ္မတရှီကျင့်ဖြင်တို့လက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။နောက်မှာတော့ဝန်ကြီးချုပ်အဖြစ်လီခါချန်ကကျန်းသက်စာချိန်ဆိုပါတယ်။တရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အခြေခံဥပဒေကိုလေးစားလိုက်နာဖို့ကတိပြုကြောင်းဥပဒေအရပေးရထားတဲ့တာဝန်ကိုကျေပြွန်အောင်ထမ်းဆောင်မဲ့အကြောင်းနိုင်ငံနဲ့ပြည်သူ့ဘော်သစ္စာရှိပြီးတာဝန်ကိုရိုးသားမှုနဲ့ခိုင်ခိုင်မာမာထမ်းဆောင်သွားမယ်လို့ဝန်ကြီးချုပ်လီခါချန်ကပြောဆိုခဲ့ပါတယ်။ကြောဝါတိုးတက်ခိုင်မာပြီးဒီမိုကရေစီနီးကျတဲ့ယဉ်ကျေးမှုထွန်းကားပြီးသာဟာဇာတာဖြစ်တဲ့လှပတဲ့ကြီးမြတ်တဲ့ခေတ်သစ်ဆိုရှယ်လက်နိုင်ငံတစ်ခုဖြစ်လာရေးပြည်သူတွေရဲ့ကြီးကြပ်မှုနဲ့ဆောင်ရွက်သွားဖို့လက်ခံပါတယ်လို့လည်းတရုတ်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်ဆိုရဘက်ကကျွတ်တင်သတ်မှတ်ချက်တွေမထားဘဲငြင်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းချက်ကြောင့်တာလီဘန်နဲ့အနေနဲ့ဆက်ပြီးစစ်တိုက်ဖို့အကြောင်းပြစရာစင်ကြေပေးစရာမရှိတော့တဲ့အခြေစိုက်သွားစေတယ်လို့ရှုမြင်တဲ့အကြောင်းပါကစ္စတန်ဘက်ကအာဖဂန်ခေါင်းဆောင်ပိုင်းကိုပြောဆိုလိုက်ပါတယ်။မနေ့စနေနေ့ကအာဖဂန်နစ္စတန်ခီးစဉ်အတွင်းပါကစ္စတန်အစိုးရရဲ့အမျိုးသားလုံခြုံရေးအကြံပေးနက်ဆာဂျန်ဂျူအာကဒီသတင်းစကားကိုပါခဲ့တာပါ။အာဖဂန်သမ္မတအာရှရက်ဂါနီရဲ့ကာလာရှီစောင့်ဆိုင်းခဲ့ချရတဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ကိုပါကစ္စတန်ဘက်ကအပြည့်အဝထောက်ခံထားတယ်ဆိုတာကိုလည်းအာဖဂန်ခေါင်းဆောင်ပိုင်းကိုသူကအမှတ်ခံပြောကြားခဲ့တာပါ။ငြိမ်းချမ်းရေးကမ်းလှမ်းချက်အပေါ်မှာတော့တာလီဘန်ဘက်ကတုံ့ပြန်ချက်မရှိသေးပါဘူး။ဒါပေမဲ့လည်းတာလီဘန်တပုံတွေအနေနဲ့ဆွေးနွေးမယ်မဆွေးနွေးဘူးဆိုတဲ့အပေါ်စဉ်းစားသုံးသပ်လာစေမယ်လို့မျှော်လင့်တဲ့အကြောင်းပါကစ္စတန်နဲ့အမေရိကန်တာဝန်ရှိသူတွေဘက်ကပြောဆိုထားပါတယ်။ပါကစ္စတန်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံစဉ်မှာတော့အာဖဂန်သမ္မတဂါနီက ပါကစ္စတန်နဲ့အာဖဂန်နှစ်နိုင်ငံတို့အနေနဲ့အလုံးစုံထိတွေ့ဆက်ဆံမှုအောက်ကနေနှစ်နိုင်ငံဆက်ဆံရေးတိုးတက်အောင်အတူလှုပ်ကြဖို့လိုအပ်တဲ့အကြောင်းနောက်အာဖဂန်နိုင်ငံတွင်ပြည်ပခန့်တွေအဆုံးသတ်နိုင်ရေးအတွက်ပါကစ္စတန်ရဲ့ထောက်ပံ့မှုရရှိဖို့လည်းကြိုးစားခဲ့ပါတယ်ရှင်
။ယာရုကနေထုတ်ခံလာရတဲ့ FBI ဒုတိယညွှန်ကြားရေးမှူးအန်ဒရူးမက်ကေဘ်ဟာသူနဲ့သမ္မတဒေါ်နယ်ထရမ့်တို့ကြားပြောဆိုဆက်သွယ်ခဲ့တာတွေကိုအသေးစိတ်မှတ်သားထားတယ်လို့သတင်းမီဒီယာတွေမှစနေနေ့ကပြောကြားခဲ့ပါတယ်မစ္စတာမက်ကေဘ်ကိုသမ္မတထရမ့်ကလာတော်ကြလူသိရှင်ကြားဝေဖန်ပစ်တင်တာတွေလုပ်ခဲ့ပြီးတောက်ကြနေနောက်ပိုင်းမှာတော့ရှေ့နေချုပ်ဂျက်ဆက်ရှင်ကယာရုကနေထုတ်ပြလိုက်တာဖြစ်ပါတယ်မစ္စတာမက်ကေဘ်ဟာ FBI မှာတာဝန်ထမ်းလာတာနှစ်ပေါင်း20ကျော်ရှိဖြစ်ပြီးအငိမ့်စားယူမဲ့ရက်မတိုင်ခင်နှစ်ရက်အလိုမှာပဲအထောက်ခံရတာပါမစ္စတာမက်ကေဘ်ဟာခွင့်ပြုချက်မရှိဘဲသတင်းမီဒီယာကိုဖွင့်ချခဲ့ပြီးတော့ကျန်းသူစာချိန်ဆိုပြီးစစ်ဆေးခံရေးအပါအဝင်အခြေအနေအများအပြားမှာဖြောင့်မတ်ယူသားမှုမရှိခဲ့ဘူးဆိုတာတွေ့ရတယ်ဆိုတော့တရားရေးဌာနရဲ့စစ်ဆေးရေးချုပ်နဲ့ FBI တို့ရဲ့အစီရင်ခံစာတွေကိုထောက်ပြပြီးတော့အန်ဒရူးမက်ကေဘ်ကိုတောင်းမှချက်ချင်းရဆိုင်လိုက်သည်ဆိုပြီးတော့ရှေ့နေချုပ်ဂျက်ဆက်ရှင်ကဖြုတ်ပစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တင်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ဂီတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOA နေကူထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို internet ဆာမျက်နှာ burmese.voanews.com မှာရောကျွန်တော်တိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်ဒီကနေ့ကျင်းပပြီးစီးသွားတဲ့ Australia ASEAN ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးကြကြပြီးဒီအရေးအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးကြဖို့ဒေါန်ဆန်းစုကြည်ဘက်ကမေတ္တာရက်ခံခဲ့တယ်လို့သိရပါတယ်ရခိုင်အရေးနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေအတွင်းမတူကွဲလွဲတဲ့ယူဆချက်တွေရှိပုံရပြီးအာဆီယံအသင်းအနေနဲ့ကတော့ဒီအရေးကိုဖိအားပေးပြီးအပြေထုတ်ပေးနိုင်မှာမဟုတ်ဘူးလို့လည်းအာဆီယံအလှည့်ကြဥက္ကဋ္ဌကပြောပါတယ်အပြည့်စုံကိုတော့ကိုသားညွန့်ဦးကတင်ပြမှာပါ
ဒီကနေ့ကျင်းပခဲ့တဲ့ Australia ASEAN ထိပ်သီးအစည်းအဝေးအတွင်းမှာဒေသတွင်းစိုးရိမ်မှုကြီးနေကြတဲ့မြောက်ကိုရီးယားနျူကလ িয়ার ရေးကိစ္စနဲ့တရုတ်နိုင်ငံနဲ့ရေပိုင်နဲ့အငင်းပွားမှုတွေကိုဆွေးနွေးခဲ့ကြသလိုပဲမြန်မာနိုင်ငံရခိုင်မြောက်ပိုင်းက Ranger ရေးကိစ္စကိုလည်းအချိန်ယူဆွေးနွေးခဲ့တယ်လို့သိရပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတက်ရောက်လာတဲ့ခေါင်းဆောင်တွေကိုဒီရေးကိစ္စကိုရှင်းလင်းပြခဲ့တယ်လို့ Australia ဝန်ကြီးချုပ် Malcolm Turnbull ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။ We discussed the situation in Rakhine state at considerable length today and
ဒီခမင်းရဲ့အခြေအနေကိုကျွန်တော်တို့အချိန်တော်ယူပြီးဒီကနေ့ဆွေးနွေးကြကြပါတယ်ဒေါန်ဆန်းစုကြည်ကိုယ်တိုင်ကလည်းအချိန်ယူပြီးပြည့်ပြည့်စုံစုံရှင်းလင်းပြောပြပါတယ
်အစည်းအဝေးကျင်းပနေစဉ်အတွင်းအပြင်မှာတော့ဒီအာဆီယံခေါင်းဆောင်ချုပ်ကိုကန့်ကွက်ဆန္ဒပြမှုတွေရှိရမှာ Ranger ရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာခေါင်းဆောင်ဒေါန်ဆန်းစုကြည်ကိုလည်းဆန္ဒပြကန့်ကွက်မှုတွေရှိခဲ့ပါတယ်အစည်းအဝေးတယောက်တည်းမလေးရှားဝန်ကြီးချုပ် Najib Razak ကတော့Ranger ဒုက္ခသည်ရေကိစ္စဟာဒေသအတွင်းကိုပါချင်းချောက်လာတာမဟုတ်လို့ဒါဟာမြန်မာနိုင်ငံရဲ့ပြည်တွင်းရေးတက်တက်မဟုတ်တော့ဘူးလို့ပြောသွားပါတယ်။စီဝေးရဲ့ရလက်အဖြစ်ရောအစီဝေးရဲ့ပူရဲထုတ်ပြန်ချက်ဖြစ်တဲ့ Sydney ကျင်းညာစာတမ်းမှာပါမြန်မာနိုင်ငံရဲ့ပတ်သက်လို့တစုံတရာကျင်းညာပြောဆိုတာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့ဒီရခိုင်မြောက်ပိုင်းပြည်ပခါကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေပေးသွားဖို့ခေါင်းဆောင်တွေကြားမှာတော့သဘောထားရှိခဲ့ကြပါတယ်။စခိုင်ပြည်နယ်ကလူသားရပ်တည်မှုအကျတဲကြီးကိုဘယ်လိုမျိုးအကောင်းဆုံးဖြေရှင်းနိုင်မလဲဆိုတာကိုအပြုသဘောချဉ်းကပ်ခဲ့ကြတယ်လို့ဩစတြေးလျဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ
် It's a very complex problem. She seeks support from ASEAN and other nations to provide help with from a humanitarian and capacity building
ဒီကိစ္စဟာတော်လေးရှုပ်ထွေးတဲ့ပြဿနာပါဒီကိစ္စပေါ်မှာအာဆီယံနဲ့အခြားနိုင်ငံတွေအနေနဲ့လူသားချင်းစာနာကူညီမှုနဲ့လူစွမ်းအားတည်ဆောက်ရေးတွေမှာအကူအညီပေးကြဖို့ဒေါက်ဆန်းစုကြည်ကအကူအညီတောင်းခံထားပါတယ်အခုလိုပြည်ခဖြစ်နေတာတွေနဲ့ရွှေပြောင်းဒုက္ခသည်တွေခံစားနေတာမှုတွေကိုအဆုံးသတ်ဖို့ကျွန်တော်တို့အားလုံးလည်းကြိုးပမ်းနေပါတယ်လူသားရပ်တည်မှုဆန်ရအကျက်တဲ့ဘေးဒုက္ခကြီးကိုဘယ်လိုမျိုးငြိမ်းချမ်းချမ်းနဲ့လင်းလင်းမြန်မြန်ဖြေရှင်းနိုင်မလဲဆိုတာကိုအကူအညီပေးဖို့ဟာကျွန်တော်တို့ရည်မှန်းချက်ပါ
ပူတဲ့သင်းသာရှင်းလင်းပွဲမှာပဲအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့စင်ကာပူဝန်ကြီးချုပ်လီရှုံလုံးကတော့ရခိုင်ပြည်ထနာကိုမြမအိနီချင်းအာဆီယံနိုင်ငံတွေအနေနဲ့စိုးရိမ်ပကင်းဖြစ်နေကြပြီမဲ့အာဆီယံနိုင်ငံအနေနဲ့အာဆီယံအနေနဲ့ကတော့ဒီပြည်ထနာရလက်ထွက်လာအောင်လို့ဖိအားပေးတာမျိုးလုပ်နိုင်မှာမဟုတ်ဘူးလို့ပြောပါတယ်။ဩစတြေးလျရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ကတော့သတင်းမီဒီယာတွေကိုတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး။သူ့အနေနဲ့အခုသတင်းလာနေမှာတော့ဩစတြေးလျဝန်ကြီးချုပ်နဲ့တရားတွေ့ဆုံဖို့ရှိနေပြီးတော့ဩစတြေးလျဝန်ကြီးချုပ်ဘက်က Ranger ဒုက္ခသည်တွေရေးကိစ္စကိုထပ်မံဆွေးနွေးပွဲရရှိပါတယ်။ ပြီးခဲ့တဲ့နှစ်ကရခိုင်မြောက်ပိုင်းမှာဒီအာဆာလက်နက်ကိုင်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးဆောင်ရွက်ရာမှာလူခွင့်ချိုးဖောက်မှုတွေရှိခဲ့ပြီးဒီစစ်စီရင်နောက်ဆက်တွဲရွန်ဂျာဒုက္ခသည်တင်ကနန်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်မြန်မာနိုင်ငံဘက်ကဒီဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်ခေါ်မယ်လို့ဆိုနေပေမဲ့ဒုက္ခသည်တွေပြန်လက်ခံနေရချထားရေးအစီအစဉ်ကတော့လက်တွေ့ဖြစ်နိုင်ချေနည်းနေပါသေးတယ်။ဒီဖြစ်ရပ်တွေအပေါ်မှာလူခွင့်ချိုးပေါက်တဲ့တာဝန်ရှိသူတွေကိုရေးရွအပြစ်ပေးဖို့အတွက်နိုင်ငံတကာမှာတိုက်တွန်းမှုတွေနိုင်ငံတကာမှာတိုက်တွန်းမှုတွေရှိနေတယ်လို့အာဆီယံလိုမျိုးမြန်မာအိန္ဒိချင်းအများစုကတော့ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေပေးရေးကိုပဲပို့ပြီးတော့ဇောင်းပေးပြောဆိုလုပ်ကိုင်နေကြတာတွေ့ရပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်တွင်းကနေလူသိမ်းတဲ့ချီထွက်ပြေးရမှုကိုဖြစ်ရှင်းတဲ့နေရာမှာအာဆီယံအပါအဝင်နိုင်ငံတကာဘက်ကလူသားချင်းစာနာထောက်ထားမှုအကူအညီတွေထောက်ပံ့ချဖို့ဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲမှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားတွေချကနေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုအကူအညီအထောက်ပံ့တွေကဘယ်လောက်များအရေးတကြီးလိုအပ်နေပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလှိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုသောရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးချက်တွေကိုစာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့နိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာ VOA ကနေပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါရရှင
်။အင်္ဂါည VOA ဓာတ်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ပါမယ်။အရင်ဆုံးမြန်မာရေးရာဆွေးနွေးခန်းဖြစ်ပါတယ်။မြန်မာအစားအသောက်တွေထဲမှာပဲပြုတ်ဟာထူးခြားတဲ့အာနိသင်ရှိပြီးဆက်ထဲမှာပိုက်ဆံထည်ပြီးဖြော်ရည်ဘူးဝယ်တယ်လို့မျိုးအလွယ်တကူဝယ်လို့ရနိုင်တဲ့အဆင့်ထိရအောင်အမေရိကန်ပြည်ထောင်စုအတွင်းမှာလုပ်ငန်းကိုတိုးချဲ့သွားဖို့စိတ်ကူးထားတယ်လို့ဆန်ဖရန်စစ္စကိုမြို့ကပဲပြုတ်လုပ်ငန်းရှင်ကိုမမောင်သိန်းကပြောပါတယ်ကိုမမောင်သိန်းကို VOA ရုံးချုပ်စတူဒီယိုမှာကိုသိန်းထိုက်ဦးကတွေ့ဆုံမေးမြန်းထားတာ
ပါကိုမမောင်သိန်းကိုကျွန်တော်ကသိတာကကျွန်တော်68ဒီမိုကရေစီရေလှုံရှားမှုအစကျောင်းသားတွေဖန်ခံခဲ့ရတဲ့141အုပ်စုအဖွဲ့ဝင်တယောက်အနေနဲ့သိထားတာဒါပေမဲ့လည်းဝါရှင်တန်မြို့တော်ကိုမကြာခဏလာတဲ့အခါမှာပဲပြုတ်လာလာပြီးတော့ရောင်းနေပေါ့လေ
ဟုတ်ကဲ
့ဒီမြန်နဲ့ကပဲပြုတ်လာလာရောင်းနေဆန်ဖရန်စစ္စကိုကနေဝါရှင်တန်ကိုလာတဲ့ပဲပြုတ်လာရောင်းနေသူဆိုပြီးတော့သိထားတော့ကျွန်တော်ဒီပဲပြုတ်ရောင်းနေကိစ္စကိုကျွန်တော်တော်စိတ်ဝင်စားတယ
်
ဟုတ်လေမြန်နဲ့လာပြီးတော့ရောင်းတာဆိုတော
့
ပထမဆုံးသိကျင်တဲ့မိကွန်းကတော့ပဲပြုတ်ရောင်းနေ
ဟုတ်ကဲ့
ဒီမြန်နဲ့လာပြီးတော့ခုလိုပဲပြုတ်ရောင်းနေ
ဟာ
ခမောင်းသိကတ်ရဲ့လား
ဟာကတ်ပါတယ်ကတ်ပါတယ်ဆိုတော့ကျွန်တော်တို့ဒီဆန်ဖရန်စစ္စကိုမှာရောင်းတဲ့ဈေးရင်ပတ်ဝန်းကျင်လောက်တော့ရအောင်ကျွန်တော်ဟိုအဆင်ပြေအောင်ကျွန်တော်ညှိနှိုင်းထားပြီးတော့လုပ်တယ်ဒီအဲဝါရှင်တန် DC မှာလည်းဒီကျွန်တော်ပဲပြုတ်ကိုအားပေးခြင်းလဲဆိုတဲ့ခါကျတော့
ပဲပြုတ်လာရောင်းနေကတ်တယ်ဆိုတော့ကျွန်တော်အမျက်ခွန်ဌာနဟိုမေးရမယ်မေးခွန်းမျိုးပဲကျွန်တော်မေးရမှာပဲ
ဟာ
ကိုမောင်သိဒီမှာပဲပြုတ်တထုပ်ကိုဘယ်လောက်နဲ့ရောင်းလဲ
ပဲပြုတ်
လောက်တဲ့သွင်းလဲပေါ့
ကျွန်တော်ဒီအရောက်ကိုဒီမှာရောင်းတဲ့လူတွေပြန်မရောင်းရင်တို့စီအရောက်ကိုနှစ်ကြက်ခွဲနေရောက်တယ်
တထုပ်ကိုနှစ်ကြက်ခွဲနေဒီကိုသွင်းနေ
ဟုတ်ကဲ
့ကျွန်တော်ကတစ်ခေါက်တစ်ခေါက်လာလို့ရှိရင်ဘယ်လောက်တော့သဲလာနိုင်လဲ
တစ်ခေါက်တစ်ခေါက်လာရင်ကျွန်တော်ကဟိုပေါင်90တထုပ်ကပေါင်90အိတ်တအိတ်ကကျွန်တော်ကအထုပ်80ပါတယ်အဲ့တော့အဲ့ဒီမှာ10အိတ်ကျွန်တော်တည်လို့ရတယ်ဆိုတော့အဲ့မှာအထုပ်900ဟန်ဂေရီကကျွန်တော်35ပေါင်ဒီရတယ်ဆိုတော့အဲ့မှာကအထုပ်90ပါတယ်ဆိုတော့တစ်ခေါက်လာတဲ့950ပါ
ကောနေရခေါက်လာရင်950ဆိုတော့တွက်ကြည့်ရင်နှစ်ချက်က1500 50က325 1895 1895ဒေါ်လာရတယ်ဆိုရင
်
လေရင်ကနဲ့ဒီအတူအရင်နဲ့ကိုက်ရလ
ား
လေရင်ကလည်းပေးရသေးတယ်
လေရင်ကလည်းကိုက်ပေးရတယ်ဟိုဟာကျွန်တော်ပစ္စည်းတွေကလည်းပေးရတယ်ပစ္စည်းတွေကကြတော့ကျွန်တော်ကဒီ Virgin America မှာ airline မှာကျွန်တော်က gold member လုပ်ထားတဲ့ခါကြတော့သူကကျွန်တော်ကအမ10ထုပ်တည်တယ်ဆိုပေမဲ့ကျွန်တော်ကအဲ10ထုပ်ပို့ပေးရ2ထုပ်ကကျွန်တော် free ပေးရအဲ့တော့တစ်ထုပ်ကိုပေါင်90တစ်ထုပ်ကိုသူကအစိတ်ဆိုတော့ကျွန်တော်က10ထုပ်ပို့ဆုံးငွေနေရပေးရလေးပြန်ကအတွားပြန်ကကျွန်တော်ကခီးစင်ကို ချိုပြီးတော့2လ3လလောက်ဆင်ပြီးတော့ကျွန်တော်ကတို့လို discount ပေးတဲ့အချိန်မှာကျွန်တော်ကလန်းလန်းပြီးတော့ဝယ်ထားတဲ့ခါကျတော့ချိုတင် season လာတဲ့ခါကျတော့ကျွန်တော်ကအများဆုံးပေးရရင်350ပဲအတော်ပြန် San Francisco ကနေပြီးတော့ New York ဖြစ်ဖြစ် San Francisco ကနေ Washington DC ဖြစ်ဖြစ်အတော်ပြန်350လည်းကျွန်တော်ပေးပြပုံပေးရအောင်အဲ့တော့အတော်ပြန်ဆိုရင်ပစ္စည်းဘိုးတဲဘိုးပါဆိုရင်950ပါဝင်ကျင်တော့ကြာပါအ
ဲ့တော့ရလာ1800ကျော်ဆိုတော့ဟုတ်ပြီနေစရိတ်ဟို guide တယ
်
guide တယ်ဟိုတနစ်ကိုဘယ်နှခေါက်လောက်ဒီလိုထွက်တယ်ပြီးရောင်းရတယ်လဲ
အားလုံးစုစုပေါင်းဆိုတော့နေရီအကုန်လုံးထွက်ရင်တော့10ခေါက်ထက်10ခေါက်12ခေါက်လောက်ကတော့အနည်းဆုံးကျွန်တော
်တနစ်ကိုဒီလိုပဲလေးမြန်နဲ့ခဲပြုတ်လိုက်ရောင်းရတယ်အဲ့တော့ဒီ Washington တမျိုးတည်းပဲလားတခြားမျိုးတွေရောရှိသေးတယ
်ဟုတ်ဟုတ် Washington
DC
ပဲကျွန်တော် Washington DC ပို့တယ်နောက် New York ပို့တယ်ကျွန်တော် Chicago တစ်စင်းကနေ Buffalo တွားတယ်ကျွန်တော်တော့ San Diego တွားတယ်ဟုတ်ပဲဆိုလို့ရှိရင်ကျွန်တော် Seattle ပဲကျွန်တော်တွား Seattle ကနေဆိုကျွန်တော်တစ်ခါလေကျန်ကနေဒါပဲကူးလိုက်တယ
်ဟောကူးကနေဒါအထိပေါ့
ဟောကနေဒါ
တခြားနိုင်ငံတွေရောပို့တာတွေရှိသေးလား
တခြားနိုင်ငံတွေပို့တာကတော့စားတဲ့လူတွေရှိရင်ကျွန်တော်ကကျွန်တော်ယူရိုပတွေပါတောင်းမှာကျွန်တော်လက်ဆောင်ယူရတာပေါ့အခုနောက်ပိုင်းတို့တွေမှာတဲ့ခါကျတော့ကျွန်တော်ကတော့တိုက်ရိုက်မလုပ်ပေးနိုင်ဘူးတကယ်ချင်းနေယူရိုကိုတွားတဲ့တကယ်ချင်းတွေကနေပြီးတော့San Francisco ကနေတွားရတယ်ဆိုအများတော့အဖြစ်အကောင်းဆုံးလက်ဆောင်ဆိုပြီးတော့ယူရိုကိုလွမ်းပြေတဲတော့ရတယ်အဲ့
တော့ဒီနာမည်ပေါ့လေလွမ်းပြေဆိုတဲ့နာမည်ရောဘယ်လိုစပြီးတော့ရင်းပြခဲ့လဲ
အဲ့ဒါကတော့ကျွန်တော်ယဉ်တွင်းဖြစ်ပေါ့နော်ဟိုလွမ်းလွန်းလွန်းလို့အလွမ်းပြေလို့နာမည်ပေးခဲ့တာ
အခုမြန်မာတွေကြားထဲမှာလည်းတော်တော်များများဒီအထူးသဖြင့်အမေရိကန်ပြည်တော်စုမှာအားပေးကြတယ်အဲ့တော့ပို့ရတာလည်း guide တယ်ပေါ့နော
်အဲ့
တော့ပေးရဘယ်ရရ
ပေးကတော့ကျွန်တော်တို့ကဟိုဟာအဓိကတော့ကျွန်တော်ဒီဟိုတင်းပေါ့ဘယ်လိုခေါ်မလဲဒီလက်ကားရောင်းတဲ့ဆိုင်ကနေပြီးတော့ကျွန်တော်ဝယ်တယ်ကုန်ကြမ်းကတော့products of canada ရှိတယ် products of usa ရှိတယ်အခုပမာကြီးမှာအခုဒီဟိုတင်းဟိုတင်းဈေးမှာရောင်းနေတဲ့ပဲတွေကကနေဒါကနေပြန်ဝင်နေတဲ့ဟာတို့က yellow pea yellow peas whole လို့ခေါ်တယ်ဟိုမှာဆိုပဲပြုတ်ပဲပဲခေါ်တာပေါ့ပမာကြီးမှာတော့ပဲပြုတ်ပဲပဲခေါ်တာပေါ့ဟု
တ်ဒါမြန်မာပြည်မှာစားတဲ့ပဲပြုတ်မျို
းမြန်မာပြည်မှာစားတဲ့ပဲပြုတ်မျို
းမြန်မာအရသာနဲ့အတူတူပဲ
မြန်မာအရသာနဲ့အတူတူပဲ process တူရင် process တူရင်အရသာတူတယ် process မတူရင်အရာတော့မတူဘူးဘာလို့ process မတူတယ်တူတယ်လို့ပြောရဆိုဒီစတော်ပဲပြုတ်လို့ခေါ်တဲ့အခုကျွန်တော်ရောင်းနေတဲ့စတော်ပဲပြုတ်ပေါ့နော်ပဲပြုတ်လို့အလွယ်တကူခေါ်ပေမဲ့စတော်ပဲပြုတ်လို့ပြောပေမဲ့စတော်ပဲပြုတ်ကတကယ်တမ်းတော့စတော်ကဲပြုတ်တဲ့ပဲပြုတ်စတော်ကဲပဲပြုတ်ကနေစတော်ပဲပြုတ်ဆိုဖြစ်တာအဲ့ဒီကနေပြီးတော့မှအခုအဲ့စတော်ပဲပြုတ် process ကတော့ကြာတယ်ဒီတိုင်းပဲပြုတ်ကတော့ဗျာထမင်းအိုးနဲ့ပြုတ်လိုက်ရဲ့ပဲပြုတ်ဖြစ်တာအဲ့ဒါဒီပေါ့နဲ့ထက်ပြုတ်လဲလဲပဲပြုတ်ဖြစ်တာပဲဒါပေမဲ့ပဲပြုတ်ဤပြီးတော့အလုံးမပြက်အဲ့ဒါဟိုအလုံးလည်းမပြက်ဘူးထမင်းကြော်ကိုတင်းလုံးလို့သိပါတယ်ထမင်းကြော်တဲ့ထက်မွေးအလုံးမပြက်အောင်ကြီးလိုက်လဲတင်းနေတယ်လို့ပဲဒါပေမဲ့စားကြည့်လိုက်ဤနေတာအဲ့ဒီဟာသူ့ process ကအရှိကြီးဗျာ
အမေရိကန်ပြည်အောင်စုမှာဒီစားတော့ရောင်းချတာဆိုတော့
ဟုတ်ကဲ့
ဟိုဘေးကင်းလုံခြုံမှုတို့ဘာလို့
ဘေးကင်းလုံခြုံမှုကကျွန်တော်တို့ကအဲ့ဒါကအစအစရဟိုးစလုတာနေနောက်ဆုံးအစ်တီကျွန်တော်တို့နောက်ဆုံးဒီထုတ်ရောင်းတဲ့ဒီကျွန်တော်နောက်ဆုံးဒီ FDA approval ဘာလို့ဆိုတာကဒါတွေကဒီတိုင်းပြည်မှာမရှိမဖြစ်လိုအပ်တဲ့အရာတွေပဲ
အဲ့တော့ဘုံဘုံသေးရလိုက်ရောင်းတယ်အိမ်မှာရှိတဲ့မိသားစုက
တားငယ်ဆုံးကအဓိကလိုက်ပြီးတော့သူကကျွန်တော်ဟိုနောက်ကနေထိန်ပေးတယ်ပေါ့အမျိုးသမီးကလည်းနည်းနည်းပါးပါးလိုက်ထိန်ပေးတယ်
အဲ့တော့လုပ်ငန်းလုပ်တဲ့လုပ်ငန်းလေဘတ်ပုံအစဉ်စဉ်ပေါ့ကျွန်တော်ကနည်းနည်းဟိုကျွန်တော်ဟိုတင်းတင်းလေးရှင်းပြပေးပါ
အခုဆို10နှစ်ရှိသွားပြီစားလုပ်တာကတော့ပထမအဦးဆုံးကျွန်တော်ဘယ်လိုပြောမလို့ကိုကလွမ်းလွန်းလို့စားဖို့ဆိုပြီးတော့စားလုပ်တာဒါပေမဲ့ဒီအကူတေးချတင်လာတာကျွန်တော်ဗမာပြည်မှာကတည်းကဒီပဲပြုတ်လုပ်တဲ့ process ကိုအတော်ကြီးပဲပြုတ်ပြုတ်တဲ့အတော်ကြီးပဲပြုတ်ပြုတ်တဲ့အတော်ကြီးဆိုတာမှကိုစားလို့အရန်ကြိုက်တဲ့ပဲပြုတ်ပြုတ်တဲ့အတော်ကြီးကိုအိမ်ကိုပြင်ပြီးတော့တေးချကြကြနာတင်လာအဓိကဒီပေးပြုတ်ကောင်းတဲ့ quality ကောင်းကောင်းထွက်လာဖို့ကဒီဘယ်လိုပြောဆုံးပြူးလို့ခေါ်တဲ့ပဲကိုကျွန်တော်တို့ဆွဲထုတ်နေရမယ်အဲ့ဒါနောက်ဆုံးကျတော့အခုနောက်ပိုင်းများများ mass production လဲထုတ်လာတဲ့ခါကျတော့အဲ့ဒီဆုံးပြူးကကျွန်တော်ကခွဲတဲ့တဲ့နီးကျွန်တော်ရသွားတော့ပဲနှစ်ချမ်းကွဲနေတဲ့ဟာဒီငကိုကွဲတဲ့အားလုံးကိုကျွန်တော်ကစကားစစ်တဲ့အချိန်မှတည်းကကျွန်တော်ရွေးထုတ်လိုက်ပြီးတော့အဲ့ဒီပဲကွဲတွေကိုကျွန်တော်မထည့်ဘူးဒါကြောင့်မလို့ကျွန်တော်ပဲကအလုံးလေးဒီကြီးကိုကျွန်တော်တက်တက်ဖြစ်နေအဲ့ဒီမှာဘာကွာလဲဆိုလူတရားမေးဘာဖြစ်လဲဟိုပဲအကွဲလဲစားလို့ရတာပဲဒီပဲနဲ့ဘာဖြစ်လို့မရောတာလဲပဲကနှစ်ချမ်းကွဲသွားပြီးသူကာဘာမရှိတဲ့အတွက်သူ့ရဲ့ပြုတ်ချိန်ကြလို့ရှိရင်နူးတဲ့ချိန်ပဲပေါင်းတဲ့ချိန်နူးတဲ့ချိန်ကမတူဒီပဲနူးဖို့အတွက်ဟိုပဲတွေကအရေးပြောကုန်တယ်ဟိုပဲနူးပြီးတဲ့အချိန်မှာခြရင်ဒီပဲကမနူးသေးဘူးအဲ့မှာအဲ့ဒီဆက်တောက်လေးတွေမဖြစ်အောင်လို့ဆိုကျွန်တော်အဲ့ဒါ အဲ့အကောင်အကုန်လုံးကျွန်တော်တန့်စင်ပြလိုက်တယ်။နောက်ပြီးတော့ကျွန်တော်က MGS 3လုံးဝအချို့မဟုတ်လုံးဝမပါဘူးခဲ့တာ
။အဲ့တော့အခုဒီဝယ်တဲ့လူကများလာတယ်။အဲဒီမှာနိုင်ငံဒီပြည်နိုင်ငံတွေဒီပြည်မြို့တွေလည်းတင်ပို့ရတာတွေများလာတဲ့ခါကျတော့မိသားစုနဲ့နိုင်ပါရဲ့လား
။မနိုင်ဘူးကျွန်တော်အဲ့ဒါအကုန်လုံးအစီအစဉ်ဆွဲထားတယ်။ဒီမှာနောက်တစ်စစ်တည့်ကျွန်တော်စိတ်ယုံစင်တော့ရတော့မှာ။စိတ်ယုံစင်တော့မှဆိုကျွန်တော်စိတ်ယုံဟာနေရငားမယ်။ကျွန်တော်ဒီအကုန်လုံးပေါ့နော်ဒီလိုအပ်တဲ့ဟာတွေဒီအဲ့တော့ market ကလည်းတော့ကြီးလာမယ်အဲ့တော့တကယ်၍ဒီစိတ်ယုံတစ်စစ်တက်လို့မှပို့ပြီးတော့ဟိုဒီဖြစ်မယ်ဆိုတော့မြန်မာပြည်စိတ်ကိုပြန်ထောင်မလားပေါ့
ဒါပေမဲ့မြန်မာနိုင်ငံမှာရောင်းတဲ့ဈေးနဲ့တော့ဘယ်တူမလဲအဲကိုမောင်သိရင်ကျွန်တော်တို့ဒီဟရိယဘဲပြုတ်ဆိုပြီးတော့ဟောရောင်းတဲ့သူတို့ဒီမြန်မာပြည်သူတွေဝယ်စားတဲ့ဈေးနှုန်းနဲ့တော့
မတူအခုတည်းဟိုကဟိုကျွန်တော်ကတစ်ခါပြန်ရင်တစ်ခါလေးကျပဲပြုတ်အထုပ်90အဲ့လိုမျိုးကျွန်တော်ဟိုအထုပ်80အဲ့လိုယူရတယ်တငယ်ချင်းတွေလက်ဆောင်ပေးတယ်ဟိုကတငယ်ချင်းတွေကလည်းအရန်ကြိုက်တယ်နောက်ဟိုမှာရှိတဲ့အမျိုးတွေကလူကြီးတွေဖြစ်နေတဲ့လူတွေပဲအတူလို့ကတော့ဒီမှာစိတ်ယုံလာထားဖို့လဲကန့်လန့်တယ်ဘာလို့လာကန့်လန့်လဲဆိုဈေးကွက်ကရှိတယ်ဈေးကွက်ကရှိတယ်ဆိုတော့အခုဗမာပြည်မှာဟိုတည်းတစ်ခုကိုယ့်ရဲ့ unique products ခေါ်တာပေါ့နော်ဒါကျွန်တော်တို့ဗမာလူမျိုးရဲ့အာဟိုဒီပင်ဘယ်လူမျိုးမှမှမရှိတဲ့အစားတော့ကပဲပြုတ်ပြီ။ဥမာမိုးရင်းကားလို့ဘာလို့ကျွန်တော်တို့ထင်တယ်မဟုတ်ဘူး။မိုးရင်းကားတို့ဘာလို့ကဒီ noodles နဲ့ဒီဟိုဒီဆန်ဟိုဆန် cost ဟိုတွေပေါ့နော်မုတ်ဖက်နဲ့ဒီငါးဟင်းဂျုံနဲ့ဟာတာ။မာယူရီးယားမှာရှိတယ်။နောက်ဟိုကျန်တဲ့ဒီဟိုအင်းနီးရှင်းတိုင်းပြည်တွေမှာရှိတယ်။ပဲပြုတ်ကကျွန်တော်တို့ပဲကိုအညောက်ဖောက်ပြီးတော့ထုတ်လိုက်တဲ့ကုတ်ထုတ်လုပ်ငန်းမရှိဘူး။နောက်သူ့ရှိမှာကိုအဓိကကျွန်တော်တို့ဗမာပြည်မှာအကုန်လုံးကပဲပြုတ်စားပြီးကြီးလာကြတာအဲပဲပြုတ်ရေစားပြီးကြီးလာပြီပဲပြုတ်ရေအနိဒင်ကိုပေးချာမတည်ဘူးတော့ပဲပြုတ်မှာက fiber က 64% ဒီပါတာ dietary fiber လို့ခေါ်တယ် dietary fiber က 64% ဒီပါတဲ့ခါကျတော့ဒီပဲပြုတ်စားရင်ကျွန်တော်တို့ဟိုပါဗျာဟလာဟိုဟိုဟိုလေးရွှင်နေဗျာအမှန်တရားဟိုဟိုဖြစ်ဟိုခေါင်းမခဲဘူးကျန်းမာရေးကောင်းတယ်နောက်အဓိကဒီ protein ဒီဟာအစာတောက်ကကျွန်တော်တို့ကဘယ်လိုခေါ်မလဲ vitamin protein အားရှိတယ်ဒီဟာတွေစားပြီးကျွန်တော်တို့ပုံမှန်လူဖြစ်နေတာပဲ
ကိုမောင်တဲ့ဒီလုပ်ငန်းကိုလောလောဆယ်မှာလက်တလောပေါ့လေဒီဖြန့်ပြူးရေးကိုဘယ်လောက်အထိချဲဖို့စီစီစီ
ကျွန်တော်ကဘိုင်းနေစက်တီနဲ့ဒီရောင်းမှုတော့စိတ်ခုရှိတယ်ဘိုင်းနေစက်တီဆိုတာမှာကျွန်တော်တို့မှာအချွေးဟိုဘူးလေးလေးလေဗျာ Pepsi ဖြစ်ဖြစ် Coca-Cola ဖြစ်ဖြစ်ဟိုမှာတစ်ချက်85ရင်းနှစ်ချက်ထည့်လိုက်ဂလုံးဆိုကိုလိုချင်တဲ့နံပါတ်ထည့်လိုက်ကျွန်တော်အဲ့ဒီဟိုလေးလုပ်ပြီးတော့ဒါကိုဟိုထုတ်ကိုပဲပြုတ်နံပါတ်နဲ့တို့လို့လက်နှိပ်ထုတ်လိုက်ရင်အဲပဲပြုတ်ထွက်လာတဲ့အစင်တီကျွန်တော်စိတ်ကူလာတယ
်နမူနာလေးပါလိမ့်မပါဘူးလ
ားပါပါတယ်နမူနာ
ပါပါနမူနာအကြီးသေးအဖြစ်အဲထိနေအောင်ဘယ်လိုလုပ်သလဲ
အကြီးသေးထိနေအောင်တော့ကျွန်တော်ပြောရရင်ဟိုဂျပန်နီးပညာပေါ့နော်ဂျပန်နီးပညာဆိုခေါ်တယ်ခိုင်ဇန်ဆိုတဲ့နီးပညာတို့ကဘာဖြစ်လို့ဆို PDCA တို့ရဲ့စလုံးက PDCA ဆိုပြီးတော့ရှိတယ် P က plan ပေါ့ဗျာ D က do ပေါ့ဗျာထုတ်လို့တာပြီးတော့ C ဆိုတာ check ပေါ့ဗျာ A ဆိုတာ adjust လုပ်ပေးတာအဲ့တော့အများအားကိုထုတ်တဲ့ပစ္စည်းပေါ်မှာဒီစေတနာအဓိကစေတနာစေတနာထားပြီးတော့စားတုံးတဲ့လူတွေဘယ်လိုပိုကောင်းလာအောင်ပိုထုတ်လာတာနဲ့အမြကြာလာတာနဲ့အမြကိုမှဒီကောင်းကွက်လေးတွေပိုပိုတွေ့လာတာအဲ့ဒါကြောင့်တဖြည်းဖြည်းပစ္စည်းကပိုလဲကောင်းလာတယ် quality လည်းမကျအဓိကတော့စေတနာအဓိက
ကိုမောင်လေး
တေးသူပါတေးသူပါတေးသူပ
ါကုသိန်းထိုင်ဦးဆွေးနွေးတင်ဆက်တဲ့မြမရေးရာဒီမိုကရေစီဆွေးနွေးခန်းအစီအစဉ်မှာတော့ဒီအမေရိကန်ပြည်ထောင်စုမှာပဲပြုတ်ထုတ်တဲ့လုပ်ငန်းနဲ့ပတ်သက်ပြီးလုပ်ငန်းရှင်တဦးကိုမိမြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ19 kHz 15953ညလိုင်းနိုမီတာ25 kHz 11803ညနဲ့လိုင်းနိုမီတာ32 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်အောင်ပါပါအခုတော့သတင်းစာဆရာစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသက်ချက်ကိုအရင်နားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်ပြည်ထနာနဲ့ဗန္နာငွေကြေးဆိုင်ရာအခက်အခဲကိုအစိုးရကဘယ်လိုဖြေရှင်းမလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးမှာဖြစ်ပြီး VOA မှန်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ
်။အခုရပိုင်းအတွင်းထူးခြားတဲ့သတင်းတစ်ပုဒ်ထွက်ပေါ်လာပါတယ်။အဲ့ဒါကတော့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လည်နေရာချထားရေးဖွံ့ဖြိုးရေးပြည်တော်စုစီမံကိန်း UEHRD လုပ်ငန်းတွေဆောင်ရွက်ဖို့ဆိုပြီးပြည်ပရောက်မြန်မာနိုင်ငံသားတွေကလှူဒန်းတဲ့လှူဒန်းငွေပေးရတဲ့သတင်းပါနိုင်ငံကမှရှိတဲ့မြန်မာဆိုင်ယုံတွေကနေရရှိလာတဲ့ငွေတွေကိုစုပေါင်းပြီးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ကနေ UEHRD ဒုဥက္ကဋ္ဌလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးကိုလွှဲပြောင်းပေးရတာပါဒါပေမဲ့ငွေကအများကြီးမဟုတ်ပါဘူးစုစုပေါင်း6,881ဒေါ်လာပဲရှိတာပါမြန်မာငွေနဲ့ဆိုကြက်ငွေသိန်း90နီးပါးလောက်ပဲရှိပါတယ်ဒါဟာရခိုင်ရေးပြဿနာကိုဖြေရှင်းဖို့ကို့ပြည်တွင်းအင်အားပြည်ပရောက်မြန်မာတွေရဲ့အင်အားကိုပဲအသုံးပြုမဲ့ဆိုပြီးဒေါန်ဆန်းစုကြည်ကိုတိုင်မြစ်တာရက်ခံလှုံ့ဆော်လို့ထဲ့ဝင်ကြတဲ့လှူဒန်းငွေပမာဏပါပွင့်လင်းပြောရရင်ထင်သလောက်မရဘူးဆိုတဲ့သဘောပါဒီလိုခြေနေအောင်မှာဒေါန်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်ပြဿနာကိုအောင်မြင်မြင်ဖြေရှင်းပေးနိုင်မှာလားဘလို့စင်ခေါ်မှုတွေကြုံရမလဲဆိုတာလေ့လာကြည့်ကြရအောင်ပ
ါတီးခဲ့တဲ့မတ်လ14ရက်နေ့ကနေပြည်တော်မှာရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုလုပ်ပါတယ်အဲ့ဒီရှင်းလင်းပွဲမှာရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှဦးတင်မောင်ဆွေကမောင်းတော့ KI မှာလူဦးရေတသန်းကျော်ရှိတဲ့အကြောင်းလက်ရှိနေထိုင်သူဦးရေ 4,900 နီးပါးရှိတဲ့အတွက်အကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ခွာသွားသူဦးရေ 9,300 ခွဲကျော်ရှိတဲ့အကြောင်းပြောပါရယ်။ဒါဟာဘင်္ဂလားဒေ့ရှ်ဘက်ကိုမွတ်စလင်ဦးရေဘလောက်ထွက်ခွာသွားသလဲဆိုတာနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကပထမဦးဆုံးထုတ်ပြောတဲ့ကိန်းဂဏန်းဖြစ်ပါရယ်။ဒီနေရာမှာမောင်းတော့ခရိုင်တစ်ခုတည်းကစည်ရင်းကိုပြောတာဖြစ်ပြီးအဲ့ဒီထဲမှာရသေးတောင်မြို့နယ်ကထွက်သွားသူတွေမပါဝင်ပါဘူး။ဘလို့ပဲဖြစ်ဖြစ်အစိုးရကတရားဝင်ထုတ်ပြောတဲ့အစည်းအဝေးအတိုင်းဆိုရင်တော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့မွတ်စလင်အနည်းဆုံး 9,300 ခွဲကျော်မြန်မာဘက်ကပြန်ပြီးလက်ခံရမယ်သဘောပါလက်ခံတယ်ဆိုတာပြန်ဝင်လာသူတွေကိုစီစစ်ပြီးသူတို့နေထိုင်တဲ့နေရာတွေမှာပြန်နေရာချထားလိုက်ရုံလွယ်လွယ်ကူကူကိစ္စမျိုးတော့မဟုတ်ပါဘူးလက်ရှိအခြေအနေအဲ့ဒီမွတ်စလင်တွေရဲ့ကျေးရွာအများစုကြီးဟာမိလောင်ပြာကျခဲ့ပါပြီဒီအတွက်မြမအစိုးရဟာစနစ်တကျပြန်လည်နေရာချထားပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့မြေညှိတာရွာသစ်တီးပေးဖို့စီစဉ်တာလုပ်နေပါတယ်အတိတ်ဘယ်ကတော့ပြန်ဝင်လာမဲ့မွတ်စလင်တွေသူတို့ကျေးရွာတွေမှာပြန်ပြီးနေထိုင်နိုင်ဖို့နေအိမ်တွေအများကြီးစောက်ပေးဖို့လိုပါတယ်ကြားကာလသူတို့စားဝတ်နေရေးကလေးတွေပညာသင်ကြားရေးကျန်းမာရေးစတဲ့လိုအပ်ချက်အမျိုးမျိုးအတွက်ထောက်ပံ့ပေးရပါလိမ့်မယ်နေအိမ်တွေတိစောက်ပြီးပြန်လည်နေရာချထားပြီးရင်တော့အရင်တုန်းကလိုလုတ်ကင်စားတောက်နိုင်အောင်ဖန်တီးပေးရပါဦးမယ်။အဲ့ဒီအတွက်ဘန်နာငွေကြေးအမြောက်အများလိုအပ်မယ်ဆိုတာကတော့မငင်းနိုင်ပါဘူး
။2019ဩဂုတ်လ25ရက်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်အပြီးအဲ့ဒီဒေသကမွတ်စလင်တွေအလုံးရင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးကြပါတယ်။အော်တိုဘာလကုန်ပိုင်းရောက်တဲ့အခါနိုင်ငံတကာအစိုင်းဝိုင်းကဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းရောက်မွတ်စလင်တွေကိုကူညီမဲ့နိုင်ငံတကာရန်ပုံငွေရှာဖွေရေးညီလာခံတစ်ခုကျနီဘာမှာလုတ်ပါတယ်အဲ့ဒီဒုက္ခသည်တွေကိုထောက်ပံ့ပေးဖို့အတွက် 2018 February လအထိဒေါ်လာ434သန်းလိုမယ်လို့ကုလသမဂ္ဂဘက်ကခန့်မှန်းပါတယ်အဲ့ဒီညီလာခံမှာတော့နိုင်ငံတကာအလှရှင်တွေဘက်ကနေဒေါ်လာ335သန်းအကူအညီပေးမယ်ဆိုတဲ့ကတိကိုတွေရခဲ့တယ်လို့ဆိုပါတယ်တကယ်တော့ကုလသမဂ္ဂကလိုတယ်လို့ပြောတဲ့အဲ့ဒီငွေပမာဏဟာ လေးလဇာလောက်အတွက်ဒုက္ခတွေတွေစားတောက်နေထိုင်ကျန်းမာရေးကိစ္စတွေအတွက်အဓိကဖြစ်ပါတယ်။အခုနောက်ဆုံးမွတ်စလင်တွေဒုက္ခတွေစခန်းမှာ2018နှစ်ကုန်ထိနေထိုင်နိုင်မှုဒေါ်လာ1ဘီလီယံအထိလိုအပ်လိမ့်မယ်လို့ကုလသမဂ္ဂဘက်ကခန့်မှန်းထားပါပြီ။နည်းတဲ့ငွေပမာဏမဟုတ်ပါဘူး။
ဒီအချက်တွေကိုကြည့်ရင်ဒုက္ခတွေတွေပြန်လက်ခံမယ်။စားဝတ်နေရေး၊ကျန်းမာရေးအစအစအရာရာဖြည့်ရှင်းပေးရမယ်။နေအိမ်တွေစောက်ပြီးပြန်နေရာချထားပေးရမယ်။အသက်မွေးဝမ်းကြောင်းနိုင်ရေးဖြည့်ရှင်းပေးရမယ်။မြမအစိုးရအတွက်အဲ့ဒီထက်အများကြီးပိုတဲ့ဘဏ္ဍာငွေကြေးလိုအပ်မယ်ဆိုတာကတော့အသေးချပါပဲ။ဖြစ်ပွားခဲ့တဲ့ရခိုင်အရေးခင်ပြဿနာကြီးကိုဒေါအောင်ဆန်းစုကြည်ကအစိုးရတစ်ဖွဲ့တည်းဖြည့်ရှင်းမှာမဟုတ်ပဲတတိုင်းပြည်လုံးကအမျိုးသားရေးအဖြစ်ဝိုင်းပြီးဖြည့်ရှင်းဖို့လှုံ့ဆော်ခဲ့ပါတယ်။လက်ရှိဆောက်လုပ်ရေးအပါအဝင်လုပ်ငန်းတချို့မှာတိုင်းနယ်ပြည်နယ်အစိုးရအဖွဲ့အားလုံးပါဝင်ဖို့ညွှန်ကြားခဲ့ပါတယ်။အဲ့ဒီလိုလှုံ့ဆော်ခဲ့လို့လေမြန်မာနိုင်ငံရဲ့အချမ်းသာဆုံးသောစီးပွားရေးလုပ်ငန်းရှင်ကြီးတွေကရခိုင်ပြည်နယ်ပြည်ထနာဖြည့်ရှင်းရေးအတွက် UEHRD ကိုအလှူငွေတွေလှူဒန်းခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီလိုကြီးကြီးကျယ်ကျယ်လှူဒန်းတဲ့အတိုင်းရလာတဲ့ငွေကဒေါ်လာ73သန်းကျော်ကျော်လောက်ပါပဲ။ဒီပါရောက်မြန်မာတွေရဲ့လှူဒန်းငွေကတော့မဆိုးစလောက်ဒေါ်လာ 9,000 တောင်မပြည့်ပါဘူး။ဒီအတွက်တေချာတာတစ်ခုကတော့ဒေါ်ဆန်းစုကြည်အစိုးရအနေနဲ့ရခိုင်ပြည်နယ်ပြည်ထနာဖြည့်ရှင်ရေးဘဏ္ဍာငွေကြေးအခက်အခဲကြုံရမယ်ဆိုတာပါပဲ။အဲ့ဒီပြည်ထနာပြည်လည်နိုင်ဖို့ဆိုရင်ဒေါ်ဆန်းစုကြည်ဟာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အလှူရှင်တွေရဲ့လှူဒန်းငွေတွေကိုလက်ခံဖို့ပါပဲ။လို့အရင်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလုပ်တယ်လို့နိုင်ငံတကာရန်ပုံငွေရှာဖွေရေးညီလာခံမျိုးလုပ်ဖို့လိုကောင်းလူနိုင်ပါတယ်။အဲ့ဒီလိုလုပ်ရင်ပြည်ရင်းကနိုင်ငံရေးပါတီတချို့နဲ့အင်အားစုတချို့ရဲ့စန့်ကျင်တာမျိုးခံရကောင်းခံရနိုင်ပါတယ်
။ဘယ်သူတွေကြောက်ပဲဖြစ်ပွားခဲ့သည်ဖြစ်စေရခိုင်ပြည်နယ်မြောက်ပိုင်းကပြည်ထနာဟာဒုံဆန်းစုကြည်အစိုးရအတွက်ဖြည့်ရှင်းရခက်တဲ့ပြည်ထနာမျိုးပါ။ပြည်ထနာဖြည့်ရှင်းရေးလမ်းမှန်ပေါ်ရောက်ဖို့အတွက်တမတော်စစ်ကောင်းဆောင်တွေရခိုင်နိုင်ငံရေးကောင်းဆောင်တွေကိုနိုင်ငံရေးအရာစီးရုံးရမှာဖြစ်တယ်လို့မွတ်စလင်တွေပြန်ရောက်လာပြီးနောက်ပိုင်းကာလဒေသတည်ငြိမ်ရေးရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုလည်းအများကြီးအကောင့်ထဲပေါ်ကြရအောင်မှာပါဒီတဲ့ကြီးမားတဲ့အခက်အခဲတစ်ခုကတော့ဗန္ဒာငွေကြီးဆိုင်ရာပြဿနာဖြစ်ပြီးပြည်တွင်းအင်အားတွေမကနိုင်ငံတကာအကူအညီရယူဖို့လည်းစဉ်းစားသင့်ပါကြောင်းတင်ပြလိုက်ရပါတယ်
ရင်းစံစရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ပြီးမှာတော့မန်အေးတန်တာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနှားဆင်နိုင်ပါပြီ
မင်္ဂလာပါရှင်VOA ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်တော်ရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့အရင် VOA သတင်းတွေကိုနားဆင်ပြီးတော့ Facebook ကနေမှတ်ချက်လေးတွေရေးလာကြတာကိုပြောပြပေးချင်ပါတယ်နော်။တပ်ပိုင်ဆိုတဲ့တော်ရရှင်က VOA သတင်းကိုကြိုက်နှစ်သက်သဖြင့် FM ကနေနားဆင်ရအောင်နေလန်လေးများရှင်ပြောပြပါတဲ့ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာရှိတဲ့ FM တချို့ကနေပြီးတော့ VOA သတင်းတချို့ကိုပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးရှိပါတယ် FM ကနေတိုက်ရိုက်ထုတ်လွှင့်ပေးတာတော့မရှိပါဘူးရှင်ကျွန်တော်တို့သတင်းကိုဒီကားတွေပေါ်ကနေနားဆင်ခြင်းနဲ့ဆိုတော့ကျွန်တော်တို့သတင်းတချို့တစ်ဝက်ကိုတော့လိုင်းလက်မီတာ190ကနေပြီးတော့ဖမ်းယူပြီးတော့နားဆင်နိုင်ပါတယ်တယ်လီဖုန်းကနေတိုက်ရိုက်နားဆင်ခြင်းနဲ့ဆိုတော့ Facebook ကနေတိုက်ရိုက်နားဆင်နိုင်ပါတယ်လို့ပဲပြောချင်ပါတယ်နော်အဲ့မှာဒီရေဒီယိုအစီအစဉ်တွေကိုရောနောက်ပြီးရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရောဒီ Facebook ကနေအားလုံးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဘာထိုက်ဆိုတဲ့သတင်းရှင်ကတော့ဥကြော်ဇန်တာရဲ့ R2P ICC အလားအလားဆွေးနွေးခန်းအပိုင်းနှစ်ကိုအခုထိတင်ထားခြင်းမရှိသေးပါတဲ့ဖတ်ရှုရန်စောင့်မျှော်နေပါတယ်တဲ့။ဟုတ်ကဲ့ပါကျွန်တော်တို့အဲ့ဒီအစီအစဉ်ကိုအင်တာနက်ပေါ်မှာတင်ထားပြီးသွားပါပြီနော်။ Facebook ပေါ်မှာလည်းတင်ထားပေးပါတယ်။သွားပြီးတော့ပြန်ကြည့်ကြည့်ပါအောင်လို့ပဲပြောချင်ပါတယ်။Okay ဆိုတော့တော်ရရှင်ကတော့တရင်မှန်ကိုအမြဲတမ်းတင်ပေးနေတာကိုအထူးကျေးဇူးတင်ပါကြောင်းဆိုပြီးတော့ရေးလာတာပါ။ဟုတ်ကဲ့ပါ။နားဆင်တဲ့အတွက်လည်းကျွန်တော်တို့ဘက်ကကျေးဇူးတင်ပါတယ်။နောက်ထပ်တော်ရရှင်တစ်ယောက်ကတော့မဝါပါ။မဝါဝါကတရင်စာရှင်းလင်းပွဲဖိတ်ချင်လို့လိမ့်စာနဲ့ခေါ်ဆိုလို့ရမယ့်ဖုန်းနံပါတ်ပို့ပေးစီခြင်းပါတယ်။ဆိုပြီးတော့ VOE ကို Messenger ကနေပြီးတော့စာပို့လာပါတယ်။ဟုတ်ကဲ့ပါ။မဝါဝါအိမ်မှာလည်းအကြောင်းပြန်ထားပေးပါတယ်နော်။သူ့လိုမျိုးကျွန်တော်တို့စီကိုတရင်စာရှင်းလင်းပွဲဖိတ်တာတို့တခြားအခမ်းအနားဖိတ်ချင်တာဆက်သွယ်ချင်တာဆိုရင်ကျွန်တော်တို့စီကို email ကနေဆက်သွယ်တာကတော့အလွယ်ဆုံးအလင်းမြန်ဆုံးနဲ့အထူးရောက်ဆုံးဖြစ်ပါတယ်နော်။ email လိပ်စာ bemis@voanews.com ကို email ရေးပို့နိုင်ပါတယ်။ ဇလုံးပေါင်းက burmese@voanews.com ဖြစ်ပါတယ်ရှင်ဒါမှမဟုတ်လေကျမတို့ Facebook အစာမျက်နှာမှာဒီညမှာလာပြီးတော့ဒီ Messenger ကတဆင်ဒါမှမဟုတ်လေကျမတို့ရဲ့သတင်းတွေအောက်မှာမှတ်ချက်နေရာကတဆင်စာလှမ်းရေးနိုင်ပါတယ်ဆက်သွယ်လာတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ဒါနဲ့ဇော်တန်တိုးဆိုတဲ့သောရရှင်ကတော့ line နေမမိလို့အစ်စ်လိုချင်ပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါကျမပြီးခဲ့တဲ့ဒီဘက်ကတော့ကလည်းပြောခဲ့ပူပါတယ်နော်ကျမတို့မီတာ line နေအစ်စ်ပြောင်းလဲပြီးတော့ထုတ်လွှင့်ပေးနေတာများများဆက်စားပြောင်းလာတာမဟုတ်ပါဘူးနည်းနည်းစီပြောင်းသွားတော့ line နေဖတ်လို့မရဘူးဆိုတာလည်းဟုတ်ပါတယ်ကျမတို့ website ပေါ်မှာလည်းအခုမီတာ line အသစ်တွေတင်ထားပေးပါတယ်။ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကြားမှာလည်းမီတာ line အသစ်တွေကိုအမြဲတမ်းကြီးညာပေးနေပါတယ်နော်။အဲဒီသောရရှင်ကိုလည်းကျမတို့မီတာ line အသစ်တွေပြန်ပြီးတော့ပို့ထားပါတယ်။သူ့လိုပဲဖမ်းလို့မရဘူးဆိုရင်တော့ကျမတို့ view မြန်မာပိုင်း internet website လိပ်စာမှာမီတာ line များဆိုပြီးတော့တင်ထားပေးတာကိုတွားကြည့်နိုင်ပါတယ်ရှင်။ကျမတို့ view မြန်မာပိုင်း website လိပ်စာကတော့ viewnews.com/burmese ဖြစ်ပါတယ်ရှင်။မနက်ငယ်ကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားပြီးတော့ VOE ကိုစာရေးပို့လာကြတာတွေလည်းရှိပါတယ်။အဲဒီထဲကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်ရှင်။ပထမအဦးဆုံးရေစကြိုကရင်အောင်ဦးဆိုတဲ့သောရရှင်ရေးလာတဲ့သူ့ရဲ့အမြင်ကိုတင်ပြပေးကြပါတယ်။သူကဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ဥတည်သွားနေတဲ့မြန်မာနိုင်ငံကပြည်သူတွေဘလိုအနေအထားတွေနဲ့ရင်ဆိုင်နေရလဲဆိုတာကိုသူရေးပြလာပါတယ်
။ဒီမိုကရေစီနိုင်ငံတွေမှာကျင့်သုံးနေတဲ့လူခွင့်ရဟာယာဒုအာဏာပြပြီးချင်းချောက်တာမျိုးလုပ်လို့မရပါဘူး။အထူးသဖြင့်အနည်းဆက်ဆုံးနိုင်ငံဥပမာတစ်ခုပေးကြပါတယ်။ဒီမိုကရေစီစနစ်နဲ့ရွေးကောက်ပွဲကျင်းပတဲ့အခါမိမိပါတီအောင်နိုင်ရေးကိုနှီးမျိုးမျိုးဖြင့်စည်းရုံးလေးရှိကြပါတယ်။အဲ့ဒီလိုစည်းရုံးတဲ့အခါမှာဘဲပါတီဘဲအဖွဲ့စည်းကိုအာမပေးရင်အာဏာသန်ဖြစ်တော်လည်းကောင်းလူမိုက်ဆန်ဆန်နှီးဖြစ်တော်လည်းကောင်းစည်းရုံးလို့မရပါဘူး။အာဏာဖြင့်စည်းရုံးတော့အခါခေါင်းဆောင်မြည်သူသည်ပြည်သူရင်ထဲမှာလှက်လိုက်လဲလဲဆန္ဒဖြင့်တင်မြှောက်လိုက်ခြင်းမဟုတ်သဖြင့်ပြည်သူကောင်းဆောင်အစ်မဖြစ်နိုင်ပါဘူးပြည်သူကိုအမှန်တကယ်ဥဆောင်ပေးခြင်းသူတိုင်းမှာမိမိဆန္ဒမပါဘဲအတင့်တမှာစီရင်လေမရှိပါဘူးမိမိလွတ်ဆောင်ချက်ဖြစ်တာပြည်သူလူထုထောက်ခံမှုရလာအောင်ဥဆောင်လေရှိပါတယ်ဒီမိုကရေစီစနစ်ရောက်ကပြည်သူလူထုရဲ့ထောက်ခံမှုကိုရယူခြင်းမှာကအာဏာရသူဖြစ်စေတပ်မတော်ဖြစ်စေပြည်ထရေးဖြစ်စေပြည်သူလူထုရဲ့ဆန္ဒကိုရယူခြင်းဖြစ်တာစီရင်နိုင်ပြီဖြစ်သဖြင့်မိမိအဖွဲ့အစည်းနဲ့မိမိပါတီဟာပြည်သူလူထု၏ထောက်ခံမှုကိုရလိုလင်းလဲလမ်းကြောင်းမှန်ကိုသွား၍လမ်းမှန်ပြခြင်းဖြင့်ပြည်သူလူထုရဲ့ထောက်ခံမှုကိုရယူစေခြင်းဟာဒီမိုကရေစီစံနှုန်းနှင့်ညီသည်ဟုသာအကြံပြုလိုပါတယ
်။ဒါကတော့ဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီပြည်သူတွေရဲ့ထောက်ခံမှုရဖို့အတွက်အစိုးရတည့်ရက်အနေနဲ့ဘလို့စ조사လှုပ်ဆောင်ရမလဲဆိုတာကိုရေစကြိုကရင်းအောင်ဦးဆိုတဲ့သောရရှင်ရေးပြီးတော့အကြံပြုလာတာဖြစ်ပါတယ်။တတိယဆန်ဆန်မဲ့နောက်ထပ်သောရရှင်တယောက်ကတော့သူတို့ဒေသကရေစကြိုရေအားဆက်ယုံနဲ့ပတ်သက်ပြီးတော့ဒီလွှတ်တော်မှာပြောဆိုဆွေးနွေးကြတာနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေကိုမေးခွန်းထုတ်လာပါတယ်ရှင်
။ခလေးမျိုးအနီးရေစကြိုရေအားဆက်ယုံကိစ္စကိုလွှတ်တော်မှာဆွေးနွေးတယ်။ထုံးစံအတိုင်းဘယ်တော့ပြီးမလဲပေါ့။ဒီကိစ္စကအစိုးရနဲ့လွှတ်တော်လက်တွဲပြီးတော့အကျိုးအကြောင်းအဆိုးအကောင်တိုင်ပင်ပြီးလုပ်ရမှာပါ။ဆိုလိုတာကဆက်ယုံရဲ့အမှန်တကယ်အခြေအနေ၊စာချုပ်ဆိုင်ရာအချက်အလက်ချပေးနိုင်တဲ့ဘတ်ဂျက်အခြေအနေပြည်သူလူထုသဘောထားစတာတွေကိုပွင့်ပွင့်လင်းလင်းပူပေါင်းဆွေးနွေးလက်တွဲဖြေရှင်းရမှာပါအခုလွတ်တော်မှာမလအတွင်စမ်းသပ်ပြီးစီးပါမယ်လို့ဒုဝန်ကြီးကကတိပေးခဲ့တယ်တကယ်တမ်းဘလို့လုပ်ကြမှာလဲဘယ်သူပတ်စံတွေနဲ့ကြားခံကြပါသလဲအခြေအနေဘလို့ရှိမလဲဘာအခက်ခဲရှိသလဲဘယ်တော့ပြီးမလဲစတဲ့အရေးကြီးအချက်အလက်တွေအစိုးရဘက်ကဘာလို့ချမပြတာလဲချမပြရဲလောက်အောင်ဘာတွေရှိနေတာလဲဘလို့ပူပေါင်းစီစဉ်ထားလဲအကျိုးအပြည့်တွက်ချက်ပြီးပြီလားစဉ်းစားပြီးတော့လက်တွဲပူးပေါင်းချဖို့တိုက်တွန်းပါတယ်အရင်ဖြည့်ရှင်းခဲ့တဲ့နည်းတွေဟာနှစ်နာလွန်းလို့ပါအော်မြန်မာပြည်အစိုးရမြန်မာလွှတ်တော်ဒီလူဒီလေဒီရင်နဲ့ဒီအခြေအနေစိတ်ပြတ်မိပါရဲ့
ဒီရေအားဆက်ယုံနဲ့ပတ်သက်ပြီးတော့ဘာဖြစ်လို့အစိုးရကိုထင်သာမြင်သာရှိအောင်တင်ပြမှုတွေမဖြစ်တာပါလဲဆိုပြီးတော့ဒီတော့ရှင်မေကွန်းထုတ်လာတာဖြစ်ပါတယ်နဲ့တော်ရရှင်နေကျမတို့ view ကထုတ်လွှင့်တဲ့သတင်းတွေနောက်ပြီးတော့သတင်းတင်ပြပုံနဲ့ပတ်သက်ပြီးတော့သူတို့သိကျင်တာကိုမေးလာကြတဲ့အထက်မှာကိုထိုက်ဆိုတဲ့တော်ရရှင်ကတော့ဒီကျမတို့သတင်းတွေတိဖြတ်တင်ပြပုံနဲ့ပတ်သက်ပြီးတော့အခုလိုမေးလာပါတယ်ရှင
်ဒီနေ့မနေ့ VOA American တန်ကသတင်းကြေညာချက်တွေနဲ့ပတ်သက်ပြီးတော့အမေးဖြေတွေလုတ်သွားတာနားထောင်လိုက်ရပါတယ်နောက်ဆုံးနှစ်ချုပ်သဘောကတော့ရတဲ့သတင်းကိုရတဲ့အတိုင်းတင်ပေးတာပါလို့ပြောချင်တဲ့သဘောတွေ့ရပါတယ်ဒါဆိုရင်တော့ကြေညာတဲ့သူတွေမှာအပြစ်မရှိပဲသတင်းပေးပို့သူမှာတာဝန်ရှိလာပါတယ်သတင်းပေးပို့သူကတော့ဘလောက်ဖြောက်မှတ်တယ်လဲဘက်လိုက်မှုကင်းလိမ့်မယ်လို့ယုံကြည်ပါသလားဗျာတမတ်တမတ်ကြကြဘက်မလိုက်ပဲလွှင့်ထုတ်တဲ့သတင်းကိုကြိုးစိုးပေမဲ့သ
တမတမမကြတဲ့တရင်ကိုတော့ဘယ်သူမှကြိုက်ကြမှာမဟုတ်ပါဘူးသူတကားလို့ရိုင်းပြတဲ့ဇာတ်တွေမတုံးလို့ပေမဲ့မြတ်တာမှန်ကန်သောတရင်များကိုစီစစ်ဖော်ပြနိုင်ပါစေလို့ဆန္ဒပြုလိုက်ပါတယ်ဟုတ်ကဲ့ပါဒီတော်ရရှင်ကဒီမှာရတဲ့တရင်အတိုင်းပဲတင်ပေးတာပါဆိုရဲသဘောကိုအတိတ်ပဲကောက်တာလွဲပုံရပါတယ်နော်ဒီမှာရရှိတဲ့တရင်ကိုတင်ပေးတယ်ဆိုတာကသူများပြောတဲ့တရင်ကိုအဲ့ရတဲ့အတိုင်းတ
များတဲ့င်းကိုအနေထားအမှန်တိုင်းတင်ပေးတာကိုပြောတာပါဒီတော်ရရှင်ပို့ပြီးတော့နားလည်အောင်ပြောရမယ်ဆိုတော့ဖြစ်ပေါ်တဲ့တဲ့င်းကိုဒီတဲ့င်းဌာနတွေကဖြစ်ပေါ်တဲ့တဲ့င်းအတိုင်းတင်ပြရတာကတဲ့င်းဌာနတွေရဲ့တာဝန်ဖြစ်ပါတယ်နော်ဒီတော်ရရှင်မေးလာတဲ့ကိစ္စနဲ့ပတ်သက်ပြီးပို့ပြီးတော့ရှင်းလင်းအောင်ဆိုရင်တော့ကျွန်တော်တို့ဒီ VOA မြန်မာပိုင်းရဲ့နေ့စဉ်ဟိုတိဖြက်အက်ဒီတာတယောက်ဖြစ်တဲ့ကိုသားညွန့်ဦးကဒီတဲ့င်းနေမှန်ကန်မှုရှိမရှိဘလို့စဉ်းစားဆုံးဖြတ်ရလဲဆိုတဲ့အပေါ်မှာရှင်းပြထားတာကိုတစ်ချက်လောက်နားထောင်ကြည့်လိုက်ပါအောင်နော်သူပြောထားတာနားထောင်ပြီးသွားရင်တော့ပို့ပြီးတော့ရှင်းသွားမယ်ထင်ပါတယ်
ကျွန်တော်တို့ရဲ့သတင်းတော်တွေဆိုတာကသတင်းပညာပိုင်းရောကျင့်ဝတ်ပိုင်းရပါစိတ်ချယုံကြည်ရသူတွေကိုရွေးချယ်ခန့်ထားတာပါဒါကပထမချက်ပါနောက်တစ်ချက်ကဒီသတင်းပုတ်ထွက်လာဖို့ဆိုတာချိန်ရောလူပါပြေးရပါတယ်သတင်းတော်ကဒီသတင်းရှိနေပြီဆိုတာနဲ့ကျွန်တော်တို့စီကိုလှမ်းပြီးတော့ဆက်သွယ်ပြောတယ်သူတူးတဲ့လောက်တာမဟုတ်ပါဘူးဒီသတင်းဟုတ်မဟုတ်သတင်းတော်ရောဒီဘက်ကအေဒါရောကအနည်းဆုံးဒီမတူတဲ့သတင်းရင်းမြစ်နှစ်ခုကနေပြီးတော့အတည်ပြုနိုင်မှုလုပ်ပါတယ်နောက်ဘလို့သတင်းရေးသားမယ်ဆိုတာကိုအပြန်အလှန်တိုင်ပင်ဆွေးနွေးပြီးမှသတင်းဖြစ်လာတာပါအစိုးရထုတ်ပြန်ချက်တို့ကုလသမဂ္ဂထုတ်ပြန်ချက်တို့ကိုကျွန်တော်တို့လွှင့်နေဆိုရင်လည်းဘယ်သူကထုတ်ပြန်တာလဲဘယ်သူကပြောတာလဲဆိုပြီးတော့အတိအကျညီညွတ်ပြီးတော့သုံးပါတယ်။သတင်းသဘောကိုတမာတမတ်ကြောက်အောင်လို့မျှတအောင်လို့ဘက်အားလုံးအမြင်တွေကိုဖော်ပြနိုင်အောင်လို့ကျွန်တော်တို့အမြန်းကြိုးစားပါတယ်။ခုနကပြောသလိုပဲ3-4မိနစ်စာသတင်းသဘောကိုထုတ်လင်းဖို့ဆိုတာကျွန်တော်တို့နိုင်နဲ့ချိန်ယူပြီးတော့လူတွေကိုဆက်သွယ်ရတယ်အချင်းချင်းအပြန်အလှန်ဆက်သွယ်ရတယ်လွယ်လွယ်လေးနဲ့ချရေးပြီးတော့လွှင့်ထုတ်လိုက်တာမဟုတ်ပါဘူးဗျ။
Okay ဒါကတော့ VOA မြန်မာပိုင်းရဲ့ဒီဖြတ် editor ဖြစ်တဲ့ကိုသားညွန့်ဦးကဒီတင်းကျမတို့တင်းတွေကိုမှန်ကန်မှုရှိအောင်ဘလို့စီစစ်ပြီးတော့တိဖြတ်တင်ပြလဲဆိုတော့အခြေအနေကိုရှင်းပြသွားတာပါအခုလိုမျိုးသိကျင်တဲ့အကြောင်းအရာကိုပုံဝင်လင်းလင်းစာရေးပြီးတော့မေးတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီအကြောင်းအရာကိုပဲစိတ်ထဲမှာမတင်မကြဖြစ်နေတဲ့သူတွေလည်းကျမတို့အခုလိုနှစ်ဖက်ပြောလိုက်ကြတော့ရှင်းသွားတယ်လို့ယူဆမိပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။ဒီတော့ဒေးတောင်းလာတဲ့တော်ရရှင်တယောက်တောင်းထားတဲ့မြန်မာသချင်းလေးနဲ့ထုတ်လွှင့်ပြီးဖြောပြပေးခြင်းပါတယ်။ဒီတော်ရရှင်ကတကယ်တမ်းကျတော့ဒီ February လတွေကဒီသချင်းကိုတောင်းထားတာဖြစ်ပါတယ်။အဲဒီတော့ကအားလုံးတော့မှတ်မိကြမယ်ထင်ပါတယ် February လက14ရက်နေ့ကျမတို့ Saint Valentine's Day လို့ခေါ်တဲ့ချစ်သူများနေ့အထူးစီစဉ်နေတဲ့ဒီအချစ်သချင်းလေးတွေတယောက်နဲ့တယောက်မြေတားဒေးလက်ဆောင်ပေးပို့ကြတာကိုထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။အဲဒီအစီအစဉ်အတွက်ဒီတော်ရရှင်ကတောင်းထားတာပါ။ဒါမဲ့လည်းသူ့ရဲ့စာကအချိန်မီရောက်မလာတဲ့အတွက်ကြောင့်မလို့ကျွန်မလည်းသူတောင်းထားတဲ့သချင်းလေးကိုလည်းမဖွင့်ပေးလိုက်ရပါဘူး။သူ့ရဲ့စာလေးလည်းမဖတ်လိုက်ရပါဘူး။ဒါကြောင့်မလို့ဒီတော်ရရှင်တောင်းထားတဲ့သချင်းလေးကိုဒီတစ်ပတ်ထုတ်လွှင့်ပေးခြင်းပါတယ်။သူကကြောက်တကားမျိုးကဇေယျမျိုးသူအတွက်ပါဆိုပြီးတောင်းလာတာပါ။ Facebook ပေါ်ကမာလာဝင်းဆိုတဲ့တော်ရရှင်ပါရှင်။သူကမေဆွီတီဆိုထားတဲ့မောင်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါတဲ့။ဟုတ်ကဲ့ပါ။ကိုနားထောင်လို့ကောင်းတဲ့တချင်းလေးပါနော်မမလာဝင်းကိုစီယာမျိုးသူအတွက်တောင်းဆိုထားတဲ့တချင်းလေးကိုသောရရှင်နဲ့အားလုံးနဲ့နှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်မေဆွေရဲ့မောင်ဆိုတဲ့တချင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော
်မောင်အများပြောတဲ့သွေးခွဲစကားတွေကိုမောင်အသေးရဆွေးမြေ့ပြီးယုံရင်ชีวิตเนวีซะยามเนาะมานอกตันเนี่ยฉิฉิเมซอมาแต่สึกกะมาไม่รู้ไม่อยากลา
တာဆယ်စုနှစ်ပေါင်းများစွာကြာပြီမဲ့အခုချိန်ထိနားထဲမှာနားထောင်လို့ကောင်းတဲ့တချင်လေးပါပဲနော်။မေဆွေတီဆိုထားတဲ့မောင်ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒီတချင်တောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေလည်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာနောက်ပြီးတော့ Facebook အစာမျက်နှာတို့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။တွေ့တွေ့ပြီးဝမ်းလည်းလို့လာတယ်
ဘာရည်တနာကျော်စီစဉ်ထုတ်လွှင့်တဲ့နောက်ဆုံးဒီသတင်းလေးနဲ့ပဲကျင်းပကြလိမ့်မယ်လို့မျှော်လင့်ပါရခင်ဗျာမြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်အခုတော့ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုကိုငင်းချမ်းကတင်ဆက်မှာပါကမ္ဘာမြောက်ဘက်ချမ်းကဥတ္တရအလင်းနန်းလို့ခေါ်ကြတဲ့ Northern Light အလင်းရောင်တွေအောက်မှာခေါက်ရိုက်ကစားကြတယ်လို့ရေခဲနေတဲ့ရေလှိုင်းလဲစီးကြပါတယ်ရုရှားနိုင်ငံကနားမကျတဲ့ကြောင်လေးတစ်ကောင်ကိုကမ္ဘာဖလားဘောလုံးပြိုင်ပွဲအတွက်ရှေးဖြစ်ဟောဆရာအဖြစ်တရားဝင်အတိအမှတ်ပြုတ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုငင်းညံ့ကစူးစီးပြီးမတ်ဤတန့်စင်နဲ့အတူတင်ဆက်မှာပ
ါ Ultra Alindan လို့ခေါ်ကြတဲ့ Northern Lights အလင်းရောင်တွေအောက်မှာခေါက်သီးရိုက်တာဟာတကယ်ကိုအံ့ဩစရာကောင်းတဲ့အတွေ့အကြုံတစ်ခုဖြစ်မှာပါနော်ဝေနိုင်ငံမှာရှိတဲ့ Lofoten Link ခေါက်ခွင်းဟာကြော်ညာရိုက်ဖို့အတွက်အကောင်းဆုံးခေါက်ခွင်းဖြစ်မှာပါဆက်ရှိကျင်းကစားလို့ရတဲ့ဒီကောက်ကွင်းဟာကမ္ဘာမြောက်ဖက်အကြဆုံးပိုင်းမှာတည်ရှိပြီးတော့ကျန်းတက်လာတဲ့ဂင်ဆိုယာကဲရိုးတံမှာစောက်လုပ်ထားတာဖြစ်ပါတယ်။ဥတ္တရအလင်းနဲ့ညသကောင်မှာလင်းနေတဲ့နေရောင်ကိုခန်းစားနိုင်တဲ့ကောက်ကွင်းဖြစ်တဲ့အတွက်လဲကောက်ကစားစရာပစ္စည်းထုတ်တဲ့ KJUS ကအခုနေရာကိုရွေးပြီးတော့သူပစ္စည်းတွေကိုကြော်ညာနေတာဖြစ်ပါတယ
်။ဒွေဦးရည်ရောက်လာပြီးဖြစ်ပေမဲ့လဲကမ္ဘာမြောက်ဖက်ချမ်းနော်ဝေးနိုင်ငံမှာတော့အေးခဲနေစေဖြစ်ပြီးဒေရုအပူချိန်အနှုတ် 15 ဒီဂရီဆယ်စီယပ်နဲ့ရေရုအပူချိန် 4 ဒီဂရီလောက်ပဲရှိတဲ့အချိန်မှာလူတချို့ကရေခဲလှိုင်းစီးနေကြပါဗျ။ရေခဲထဲမှာရေလှိုင်းစီးပြီးရင်တော့ရေနွေးစိမ်ရတယ်လို့အင်ဂျီမြန်မြန်လဲရပါတယ်။တချို့တွေကတော့အခုလိုအေးခဲနေတဲ့ကမ်းခြေပင်လယ်ရေနဲ့လူတွေနဲ့ဝေးတာမျိုးကိုမှကြိုက်ကြတာပါ။နော်ဝေးနိုင်ငံမြောက်ပိုင်းကလိုဖိုတန်ကျွန်းလေးတွေမှာအခုလိုရေခဲလှိုင်းစီးနိုင်တာပါ။ဒီကျွန်းလေးတွေဟာအာတိတ်ဆဝိုင်းရဲ့အထက်ပိုင်းမှာရှိပေမဲ့လည်းရေနွေးစီးကြောင်ဖြတ်တန်းစီးစင်းတဲ့အတွက်တခြားအေးခဲဒေသတွေဖြစ်တဲ့ Siberia နဲ့ Alaska လောက်မအေးပါဘူး။ဥရောပတောင်ပိုင်းနဲ့ဘာလီကျွန်းကရေလိုင်းတွေထပ်တောင်းတာပြီးတော့လူနည်းနည်းနဲ့အေးအေးဆေးဆေးလှိုင်းစီးနိုင်တယ်လို့အဲ့ဒီနေရာကဟိုတယ်မန်နေဂျာတဦးကပြောပါတယ်ခင်ဗျာ
။ဆောင်းရာသီရေကူးပြိုင်ပွဲတစ်ခုကြောင့်တည်ဆက်ပြီးပါမယ်။ဥရောပအရှေ့ပိုင်းနိုင်ငံတစ်ခုဖြစ်တဲ့ Estonia ကတယ်လီမြို့မှာ2018ဆောင်းရာသီကမ္ဘာရေကူးပြိုင်ပွဲကိုကျင်းပခဲ့ပါတယ်။နိုင်ငံပေါင်း35နိုင်ငံကရေကူးသမားပေါင်း1500ကျော်ပါဝင်ရှင်တန်ခဲ့ကြပါတယ်။မိခင်တရားစု၊မွန်ဂိုလီးယား၊ဩစတြေးလျ၊ဘရာဇီးနဲ့အာဂျင်တီးနားနိုင်ငံကရေကူးသမားတွေလည်းပါဝင်ရှင်တန်ခဲ့ကြပြီးတော့၅ရက်ကြာကျင်းပတာဖြစ်ပါတယ်။နှစ်နှစ်တစ်ချိန်ကျင်းပတာဖြစ်ပြီးတော့နောက်ဆုံးပြိုင်ပွဲတွေကိုတော့ရုရှားနိုင်ငံမှာကျင်းပတာဖြစ်ပါတယ်။ဒီနှစ်အတွက်ရေကန်ရဲ့အပူချိန်က10ဒီဂရီဆယ်စီယပ်လောက်ပဲပြင်းပြန်ရှိခဲ့တာဖြစ်ပြီးတော့ Baltic ပင်လယ်ရေတွေထည့်ပြီးတော့ပြိုင်ခဲ့တဲ့အတွက်ရေက3ဒီဂရီအောက်ကိုရောက်နေတယ်လို့ခန့်စားရပါတယ်။2020ပြည်နှစ်ကြရင်တော့ Slovenia နိုင်ငံ Black Mew မှာကျင်းပမှာဖြစ်ပါတယ်ရှင
်။ရုရှားနိုင်ငံကနားမကျတဲ့ကြောင်လေးတစ်ကောင်ကိုကမ္ဘာဖလားဘောလုံးပြိုင်ပွဲအတွက်တရားဝင်ရှေ့ဖြစ်ဟောဆရာအဖြစ်အတိအမှတ်ပြုလိုက်ပါတယ်။ Achilles လို့ခေါ်တဲ့ဒီကြောင်ကလေးကိုပြီးခဲ့တဲ့ကမ္ဘာဖလားပွဲတွေတုန်းကရေပွဲပေါ်လိုမျိုးကမ္ဘာဖလားပွဲစဉ်တွေမှာဘယ်အသင်းနိုင်မလဲဆိုတာကို မှန်မှန်ကန်ကန်ခံမှန်းနိုင်ဖို့လူတွေကမျှော်လင့်နေပါတယ်။ကြောင်ကလေးရဲ့နိုင်မဲ့အသင်းခံမှန်းနီးကတော့ရှင်းပါတယ်။နိုင်မဲ့အသင်းအလံပါတဲ့အစာခွက်ကိုရွေးတာပါ။ဒီကြောင်ကလေးဟာစိန့်ပီတာစဘတ်မြို့အနုပညာနဲ့ရှင်းဟောင်းပစ္စည်းတွေပြသထားတဲ့ Hermitage ပြတိုင်မှာနေထိုင်တာဖြစ်ပါတယ်။ဒီကြောင်လေးအတွက်သတင်းစာရှင်းလင်းပွဲတွေလုပ်ပေးမှဖြစ်တယ်လို့တပ်သေးကန်ကပ်ပြားလဲထုတ်ပေးမှဖြစ်တယ်လို့ပြတိုင်ကကြောင်လေးရဲ့ပြောရေးဆိုခွင့်ရှိသူ Mary Kaltunan ကပြောပါတယ်။ဒီကြောင်လေးအတွက်ပြောရေးဆိုခွင့်ရှိသူရှိတာဟာတချို့တွေအတွက်တော့အဆန်းဖြစ်ပေမဲ့တကယ်တမ်းသမိုင်းကြောင်းအရဆိုရင်တော့မဆန်းပါဘူး။ဒီကြောင်လေးဟာပြီးခဲ့တဲ့နှစ်ရုရှားမှာကျင်းပခဲ့တဲ့ Federation ဖလားရမယ့်သူကိုမှန်မှန်ကန်ကန်ခံမှန်းနိုင်ခဲ့ပါတယ
်။ကိုညင်းညံ့ရဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါ။ VOA ကနေမနေ့ပြန်မနေ့ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့မဆန်တော်ကြီးမနေ့6နိုင်နေ9နိုင်အထိလိုင်းတူမီတာ32 40 48တို့ကနေဖမ်းယူနိုင်နေပါလေ။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုမတ်တင်ဂီတိုက်ကပြောပြပေးမှာဖြစ်ပါလေ
။ Syria နိုင်ငံ Afrin မြို့လေကို Turkey တပ်ဖွဲ့တွေနဲ့မဟာမိတ် Syria လက်နက်ကိုင်တပ်တွေကအပြည့်အဝထိန်းချုပ်ထားပြီးမြို့မှာ Turkey အလံကိုလွှင့်ထူထားပြီးလို့တူရကီသမ္မတရစ်ဆက်ထီရဲ့ R1 ကပြောဆိုလိုက်ပါတယ် YPG ခတ်လူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေဆုတ်ခွာသွားပြီဖြစ်တဲ့ April မျိုးတွေကိုဒီကနေ့တင်းနှင်းခရီနေမနေ့လင်းအားကြီးအချိန်မှာဝင်ရောက်ခဲ့တာလို့တူရကီထောက်ပံ့ထားတဲ့ Syria သဘုံတိုက်ခိုက်ရေးသမားတွေရဲ့ပြောခွင့်ရကအစောပိုင်းမှာပြောဆိုထားချက်ကိုတော့ Reuters သတင်းကဖော်ပြထားပါတယ်ရုရှားနိုင်ငံမှာတော့သမ္မတရွေးကောက်ပွဲတွေဒီကနေ့ကျင်းပနေပြီးရုရှားပြည်သူတွေလည်းမဲပေးရွေးချယ်နေကြပါတယ်ဒီရွေးကောက်ပွဲမှာတော့လက်ရှိသမ္မတဗလာဒီမီယာပူတင်ရဲ့အနိုင်ရပေးသမ္မတအဖြစ်နဲ့ဆက်ပြီးရှိနေသွားဖို့ကတော့တေချာသလောက်ရှိနေပါတယ်။ရုရှားဆိုရကဗြိတိန်တန်တမန်23ဦးကိုနိုင်ငံတွင်းကနေထွက်သွားဖို့ကြေညာချက်နဲ့အတူဗြိတိန်မြေပေါ်မှာရုရှားတရှုဟောင်းကိုအစိတ်ခတ်မှုနဲ့ပတ်သက်ပြီးဗြိတိန်နဲ့ရုရှားကြားမနေ့စနေနေ့မှာတော့တင်းမာမှုတွေတိုးခဲ့ပါတယ်။ရုရှားတရှုကိုခတ်ခဲ့တဲ့အစိတ်ရဲ့အရေးမြင့်နဲ့ပတ်သက်ပြီးလဲရုရှားနိုင်ငံခြားရေးဌာနကအယူအဆတစ်ခုကိုထုတ်ဖော်ပြောဆိုလာပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ဟာဆွီဒင်တန်တမန်နေနဲ့သုံးရက်ကြာဆွေးနွေးခဲ့ပြီးတဲ့နောက်ဒီထဲကအကြီးတန်းတန်တမန်တဦးဟာအမေရိကန်တန်တမန်ဟောင်းနေနဲ့တွေ့ဆုံမှုအတွက်ဖင်လန်နိုင်ငံကိုသွားနေတယ်လို့တောင်ကိုရီးယားမီဒီယာကဒီကနေ့ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့မြောက်အမေရိကတိုက်ဆိုင်ရာဒုတိယညွှန်ကြားရေးမှူးချုပ်ကိုတရုတ်နိုင်ငံဘေကျင်းမြို့နိုင်ငံတကာလေဆိပ်ကနေဖင်လန်ကိုသွားမဲ့လေယာဉ်ပေါ်တွက်သားတာတွေ့တယ်လို့သတင်းကဖော်ပြပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Patrick Deer ဖြစ်ပါတယ်။ VOA အမေရိကန်တန်ညဘက်မြန်မာသားအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နေ10:00တိလိုင်းလူမီတာ1925 32တို့ကနေထုတ်လွှင့်ကြတာဖြစ်ပါတယ်။သောရရှင်နဲ့အားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.